Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်မတ်လ6ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားရဲ့အဓိကမစ်ဆိုင်းတုံးစက္ကန့်တစ်ခုနဲ့ပြည်စင်တွေကိုပြန်လည်တိစောက်နေတဲ့သတင်းတွေရထားတဲ့အကြောင်းတောင်ကိုရီးယားနဲ့အမေရိကန်ပုဂ္ဂလိကသုတေသနဌာနတစ်ခုကပြောလိုက်ပါတယ်။အမေရိကန်သမ္မတရဲ့အကျိုးဆောင်ရှင်နေအောင်မိုက်ကယ်ကိုဟင်ဟာအလွတ်တော်ထောက်လှမ်းရေးကော်မတီရှင်းမောင်းဒီနေ့ထပ်မံထွက်ဆိုဖို့ရှိနေပါတယ်။ဒီလိုထွေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ။
ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင့်မြန့်ချက်တွေထဲမှာတော့ငြိမ်းချမ်းရေးလုပ်ငန်းတွေဒီမှာအမျိုးသမီးတွေပါဝင်မှုအားနည်းနေတဲ့အခြေအနေနဲ့ပတ်သက်လို့ USAID ရဲ့အစီရင်ခံစာမှအခုလိုဖော်ပြထားပါတယ်
။ When I arrived in Myanmar, it was the beginning, it was the first of the 21st century Panglong conferences. And we
USAID ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်။မြန်မာပြည်တွင်းအကြမ်းဖက်မှုတွေနဲ့ဒုက္ခတွေအဖြစ်ရွှေ့ပြောင်းနေကြရတဲ့အခြေအနေဟာစီးပွားရေးကအဓိကဖြစ်ပုံရတဲ့အကြောင်းကုလလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောပါတယ်။ရခိုင်ပြည်နယ်မှာတော့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်ကြားတိုက်ပွဲတွေအရှိန်မြင့်နေပြီးမြေမြုပ်မိုင်းနှင်းမိလို့တေကြေတံရရသူအရက်သားတွေရှိလာနေပါတယ်။မြန်မာစံတန်ချိန်၄သိန်းတရဝင်ဝယ်ဖို့မြန်မာနဲ့တရုတ်အစိုးရချင်းသဘောတူစာချုပ်ချုပ်ဆိုဖို့တရုတ်ဘက်ကခန့်လန့်လာပါတယ်။ဒုတိယပိုင်းစီစဉ်မှာတော့လူလူကျမရေးမြမရေးသုံးသက်ချက်ပြင်တစ်ပတ်အတွင်းအာကစားသတင်းလွှာတွေနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်။
မြောက်ကိုရီးယားရဲ့အဓိကမစ်ဆိုင်းတုံးစမ်းသပ်စခန်းနဲ့ပြည်စင်တွေကိုပြန်လည်တိစောက်နေတဲ့သတင်းတွေရရှိထားတဲ့အကြောင်းတောင်ကိုရီးယားနဲ့အမေရိကန်ပုဂ္ဂလိကသုတေသနဌာနတစ်ခုကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ဘက်တောင်ချယ်ရီဒေသကဆိုယေဂျူရုလွတ်တင်တဲ့စခန်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်နေတာကိုတောင်ကိုရီးယားလွတ်တော်မတ်တွေထံထောက်လှမ်းရေးရရှိတွေကတကပိတ်အစီအခံတင်ပြခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရေဟွက်သတင်းကဒီနေ့ပဲဖော်ပြလိုက်တာပါ။ဝါရှင်တန်ချီဆက်မာဗျူနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့မင်းနောက်မှထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဂျူရုတပ်ပုံတွေရဆိုရစ်ကမ်းမှာအမြင့်ပြစ်လွတ်တဲ့အင်ဂျင်စမ်းသပ်ပစ်စင်နဲ့ဆက်ဆက်အဆောက်အုံတွေကိုအလင်းမြန်တိစောက်နေတာတွေ့တဲ့အကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားရေးစောင့်ကြည့်ခဲ့ခံနေတဲ့ 38 North website ကလည်းအလားတူဖော်ပြခဲ့ပြီးဆောက်လုပ်ရေးလုပ်ငန်းတွေဟာဒီနေ့ဖေဖော်ဝါရီလ16ရက်နေ့ကနေမတ်လ2ရက်နေ့အတွင်းစတင်ခဲ့တာလို့လည်းပြောဆိုထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ပထမဆုံးကျင်းစင်ကူနိုင်ငံမှာပြီးတဲ့နှစ်ဇူလိုင်လတည်းသမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကဆူယစ်ကန်ဖြစ်သိမ်းမဲ့အစီအစဉ်တွေကိုစတင်ခဲ့တာဖြစ်ပါတယ်။ပထမတစ်ချိန်ထိပ်သီးဆွေးပွဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထရက်တက်တုံတိစောက်မှုတွေအဆုံးသတ်ရေးတိတိကျကျမဟုတ်တဲ့သဘောတူညီမှုတည်းရဲ့ရရှိခဲ့ရတာပါ။ဒုတိယတစ်ချိန်ဗီယက်နမ်နိုင်ငံဟနိုင်းမြို့တော်ကထိပ်သီးတွေ့ဆုံပွဲရုတ်တရက်အဆုံးသတ်ခဲ့ပြီးရပိုင်းအကြံမှာပဲမြောက်ကိုရီးယားမှာနျူကလ িয়ার လုပ်ငန်းတွေပြန်လည်စတင်တဲ့သတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ပြက်ပြက်သားသားရပ်တည်ဖို့အမေရိကန်အထက်လွှတ်တော်မှပါတီ200လုံးကအမတ်တွေဆုံးဖြတ်ခဲ့ကြပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဟနွိုင်းမြို့တော်မှာဆွေးနွေးပွဲသဘောတူညီချက်မရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်မှာလွှတ်တော်မှာအခုလိုမျိုးဆောင်ရွက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဆိုင်ရာနိုင်ငံခြားရေးဌာနအထူးကိုယ်စားလှယ်စတီဗင်ဘီဂန်ကလွှတ်တော်အမတ်တွေကိုတီးသက်ရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်မြောက်ကိုရီးယားနဲ့ပတ်သက်လို့လွှတ်တော်ဘက်ကခိုင်မာတဲ့အစီအစဉ်တွေလုပ်ဖို့လိုတယ်လို့လွှတ်တော်အမတ်တွေကပြောကြားခဲ့ကြပါတယ်။တကပိတ်ကြားနာမှုကနေမြောက်ကိုရီးယားနဲ့ဘလို့ရှေ့ဆက်မလဲဆိုတော့ထရမ့်အစိုးရရဲ့မဟာဗျူဟာကိုပို့ပြီးရှင်းရှင်းသဘောပေါက်တယ်လို့လည်းလွှတ်တော်အမတ်တွေကပြောပါတယ်။မြောက်ကိုရီးယားနဲ့ဒုတိယအကြိမ်ဗီယက်နမ်နိုင်ငံမှထိပ်သီးတွေ့ဆုံပွဲကနေဘာရလက်မှမရခဲ့ပေမဲ့ဒီဆွေးနွေးပွဲမအောင်မြင်ဘူးဆိုတာမဟုတ်ဘူးလို့သမ္မတထရမ့်ကတော့အခိုင်အမာပြောကြားနေပါတယ်။တိတ်ကိုထိရောက်တဲ့ဆွေးနွေးမှုဖြစ်ပြီးကင်ဂျွန်အန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့တယ်လို့သမိုင်းဝင်တိုးတက်မှုတွေရရှိခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကျိုးဆောင်ရှင်နေအောင်မိုက်ကယ်ကိုဟင်ဟာအောက်လွတ်တော်ထောက်လှမ်းရေးကော်မတီရှင်းမောင်းဒီနေ့ထပ်မံထွက်ဆိုသွားဖို့ရှိနေပါတယ်။ရှင်နေအောင်ကိုဟင်ဟာပြီးခဲ့တဲ့သတင်းပတ်တမ်းမှာပဲတိုက်ခိုက်ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်နဲ့ရီပက်ဘလီကန်တွေအများစုဖြစ်တဲ့ထက်လွတ်တော်ထောက်လှမ်းရေးကော်မတီရှင်းမောင်းနှစ်ချိန်တကြိမ်ထွက်ဆိုခဲ့တာပါ။ နောက်လို့တော့စီကံထင်းထင်းကော်မတီရဲ့အများပြည်သူရှေ့ချမ်းနာဝဲတွင်မှာတော့အမျိုးသမီးနှစ်ယောက်နဲ့ပေါက်ပြန်တဲ့ကိစ္စကိုဖုံးကွယ်ဖို့နဲ့ရုရှားမှာစီးပွားရေးလုပ်ငန်းတွေလုပ်ကန်နေတာတွေကိုလင်းလေဖို့ညွှန်ကြားခဲ့တဲ့မတမာသူတူဖြစ်နေတဲ့သမရထရန်အကြောင်းထွက်ဆိုသွားပါတယ်။နောက်လို့တော့ထောင်လိုင်းကော်မတီနိုင်ငံခြားရေးကော်မတီနဲ့စီကံထင်းထင်းကော်မတီတွေကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်သွယ်ခဲ့တာတွေကိုသမရကဖုံးကွယ်ဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတာတွေကိုစိုးရိမ်မခင်းတဲ့အကြောင်းဆက်ဆံရမှုတွေမှတ်တမ်းတွေကိုထုတ်ပြန်ပေးဖို့လဲသမရအင်ဖြူတော်ကိုတောင်းခံထားတာပါ။သမထရနဲ့အပေါင်းပါတွေစိုးရဖို့နေပေါ်အားရလိုက်စားမှုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုအာဏာအလွှဲသုံးဆမှုဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့ဥက္ကဋ္ဌဖြစ်ဒီမိုကရက်ကိုလည်းကျွန်တော်နယ်တော့တောင်းယူထားတဲ့အောက်လွှတ်တော်ထောင်လိုင်းကော်မတီကလည်းလူပုဂ္ဂိုလ်81ယောက်နဲ့ပတ်သက်တဲ့ထောက်ထားတွေကိုတောင်းခံထားပါတယ်
အင်မြူရောအရာရှိချုပ်နဲ့အင်မြူရောအတိုင်ပင်ခံတို့ကမလုပ်သင့်ဘူးလို့အကြံပြုထားတဲ့ကြားကသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သမီးအီဗာကအင်မြူရောအကြံပေးအီဗန်ကထရမ့်ကိုလုံခြုံရေးကင်းရှင်းကြောင်းထောက်ခံချက်ပေးဖို့သူတို့ကိုဖိအားပေးခဲ့တယ်လို့ CNN ရုပ်သံကသတင်းထုတ်ပြန်ပါတယ်။အီဗန်ကထရမ့်နဲ့ခင်မွန်းဖြစ်သူအင်မြူရောအကြံပေးတယောက်ဖြစ်တဲ့ဂျရက်ကူရှနာတို့အတွက်လုံခြုံရေးကင်းရှင်းချက်ကိုအင်မြူရောဝန်ထမ်းရေးရာယုံကပေးသင့်မသင့်စိုးရိမ်တဲ့သဘောထားပြောကြားခဲ့ပြီးတဲ့နောက်သမ္မတထရမ့်ကအဲ့ဒီအချိန်တုန်းကအင်ပြတော်အရာရှိချုပ်ဂျွန်ကယ်လီနဲ့အတိုင်ပင်ခံဒေါ်နယ်မက်ကန်တို့ကိုကင်းရှင်းချက်ပေးဖို့ဖိအားပေးခဲ့တယ်လို့ CNN သတင်းကပြောပါရယ်သူတို့နှစ်ယောက်လုံးကညှင်းဆန်တဲ့အခါမှာတော့သမရကသူကိုယ်တိုင်လုံခြုံရေးကင်းရှင်းကြောင်းထောက်ခံချက်ပေးခဲ့တယ်လို့သတင်းစစ်မြစ်၃ခုကိုကိုးကားပြီးတော့အင်္ဂါနေ့ကသတင်းမှဖော်ပြတာပါဒီကိစ္စနဲ့ပတ်သက်လို့အင်မြူရောဘက်ကတစုံတရာတုံ့ပြန်ပြောခြင်းမရှိသေးပါဘူး။တမက်ဖြစ်သူဂျရက်ကွရှနာကိုထိတ်တန့်တရားဝတ်ချက်တွေအထိကိုသိနိုင်ခွင့်ရှိတဲ့လုံခြုံရေးကင်းရှင်းချက်ပေးဖို့သမ္မတထရမ့်ကအင်မြူရောအရာရှိချုပ်ကိုအမိန်ပေးခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကြီးထဲမှာလည်းပြီးခဲ့တဲ့ဘက်ကဖော်ပြခဲ့ပါရယ်။ဒီလို့ရအပေါ်အစိုးရထိတ်တန့်တာဝန်ရှိသူတွေကြားဘဝင်မကြခဲ့ကြသလိုသမ္မတရဲ့အမိန်အကြောင်းကိုလည်းဂျွန်ကယ်လီကရုံးတွင်းမှတ်တမ်းတင်ခဲ့ပါရယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ခင်ဗျ American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံတူနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကွန်ဒိုရေးတင်းမာမှုတွေမူဝါဒရေးရမြေရမှုတွေနဲ့စီးပွားရေးလုပ်ငန်းတွေစားသုံးသူတွေရဲ့ယုံကြည်မှုချဆင်းမှုတွေကြောင့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေမှာဖွံ့ဖြိုးမှုတွေအားနည်းမဲ့အလားအလာတွေရှိနေတဲ့အကြောင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ကသတိပေးလိုက်ပါတယ်။ကမ္ဘာတဝန်စီးပွားရေးဖွံ့ဖြိုးမှုနှုန်းကပြီးခဲ့တဲ့2018ခုနှစ်မှာ 3.6% ပဲနှုန်းရှိခဲ့ရာကဒီနှစ်မှာ 3.3% နှုန်းသာရှိမယ်လို့စီးပွားရေးဆန်းစစ်ချက်ကြားဖြတ်အစည်းအဝေးခန်းစာဒီကနေ့ထုတ်ပြန်ရမှာ OECD ကဖော်ပြလိုက်တာပါ။တရုတ်နဲ့ဥရောပနိုင်ငံတွေရဲ့ဖွံ့ဖြိုးမှုအားနည်းမဲ့ခံမှန်းချက်တွေကကမ္ဘာစီးပွားရေးပေါ်အဓိကရက်ခတ်နေတယ်လို့လည်းဆိုပါတယ်။ကမ္ဘာမှာစီးပွားရေးအင်အားအကောင်းဆုံးအမေရိကန်နဲ့ဒုတိယစီးပွားရေးအင်အားကြီးတရုတ်နိုင်ငံတို့ကြားအပြန်အလှန်သွင်းကုန်ကိုတိုးမြှင့်ကောက်ကံမှုတွေကြောင့်နိုင်ငံစလုံးရဲ့စီးပွားရေးမှာထိခိုက်နေပြီးငွေကြေးဖောင်းပွားမှုတွေမြင့်တက်လာတဲ့အကြောင်းလည်းပြောဆိုထားတာပါ။အမေရိကန်စီးပွားရေးဖွံ့ဖြိုးမှုနှုန်းကတော့ 2.9% နှုန်းကနေ 2.6% နှုန်းထိရှော့ချခံမှန်းထားပါတယ်။စီးပွားရေးအင်အားကြီးဒေသတွေမှာဖွံ့ဖြိုးမှုတွေတိတိကျကျဆင်းတာဟာကမ္ဘာစီးပွားရေးကိုထိခိုက်နေပြီးအထူးသဖြင့်ဗန်နာရေးစည်းကွက်တွေမှာရက်ခတ်လာခဲ့ရင်ပုံမူထိနိုင်နိုင်တဲ့အကြောင်းလဲ OECD စီးပွားရေးပညာရှင်အဖွဲ့အကြီးကလော်ရင်ဘုံကပြောဆိုလိုက်တာပါ။စီးပွားရေးအနေနဲ့နောက်ထပ်ကျဆင်းမှုတွေထပ်မကြုံရအောင်စီးပွားရေးထိခိုက်မဲ့အန္တရာယ်တွေရောပါရင်နိုင်ငံပေါင်းစုံစုနေညီနိုင်ကြဖို့နဲ့ပူးပေါင်းဆောင်ရွက်တဲ့မူဝါဒတွေနဲ့အကောင့်တွေပေါ်ကြဖို့လည်းတိုက်တွန်းထားပါတယ်
IS စစ်သွေးကြွားတွေနဲ့ပတ်သက်နေတယ်လို့ဆိုပြီး14နှစ်လောက်အထိငယ်ရွယ်တဲ့ကလေးငယ်ရာနဲ့ချီကိုအီရတ်နဲ့ကတ်အာနာပိုင်းတွေကနှိပ်စက်ထောင်ချခဲ့တယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကပြောကြားလိုက်ပါတယ်။ IS အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့2018နှစ်ကုန်ပိုင်းမှာအီရတ်နဲ့ကတ်ဒေသအုပ်ချုပ်ရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ကလေးငယ်1500လောက်ရှိတယ်လို့ HRW ထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ IS အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့ဆိုပြီးတော့ KRG ကတ်အုပ်ချုပ်ရေးအဖွဲ့ကဆွဲချက်တင်ဒါမှမဟုတ်ပြစ်ဒဏ်ချထားတဲ့ကလေးအသက်14နှစ်ကနေ18နှစ်အရွယ်ကလေး29ယောက်ကို HRW အဖွဲ့ကတွေးဆမေးမြန်းခဲ့တာပါ။အဲ့ဒီထဲမှာကတ်အုပ်ချုပ်ရေးဒေသရဲ့မြို့တော်အဘီလ်မှာရှိတဲ့ဒီအမျိုးသမီးနဲ့ကလေးငယ်ပြုပြင်ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းခံထားရသူ24ယောက်ပါဝင်ပါတယ်။အကြမ်းဖက်သမားတွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့မတင်ကားလို့ထောင်ချခံရတဲ့ဆယ်ကျော်သက်လူငယ်တော်တော်များများကိုလည်း HRW ကတွေးဆမေးမြန်းခဲ့ပါတယ်။ လူငယ်တယောက်ဆိုရင်မော်ဆူးမျိုးက IS အဖွဲ့ဝင်တွေလာစားတဲ့စားတောက်ဆိုင်မှာအလုံးလုံးလို့အဖမ်းခံရတာလို့ပြောပါတယ်။တခြားလူငယ်တွေကလည်းသူတို့အနေနဲ့အကြမ်းဖက်မှုနဲ့ဓာတ်ရိုက်ပတ်သက်မှုမရှိပေမဲ့မိသားစုဝင်ငွေရဖို့ IS တွေအတွက်ထမင်းချက်ရင်မောင်းအဆောင်စားတဲ့အလုပ်တွေကိုလုပ်ပေးလို့အဖမ်းခံကြရတယ်လို့ပြောပါတယ်။ဖမ်းဆီးခံရသူတွေဟာဝါယာဂျိုးတွေပိုက်လုံးတွေနဲ့ရိုက်နှက်ခံရတယ်လို့ဝန်ခံမပြောမချင်းကျဉ်ဆက်နဲ့တို့ဒါမှမဟုတ်လက်ကဝတ်ကနေကြိုးနဲ့တန်းလန်းဆွဲခံထားရတယ်လို့တချို့လူငယ်လေးတွေက HRW ကိုပြောတဲ့အကြောင်းအစီရင်ခံစာထဲမှာရေးသားထားပါတယ်။
နေပြည်တော်မှာလွတ်တော်အစအဦးရဲ့အဝေးတင်ဒရုန်းရဲ့လွတ်တင်ခဲ့တဲ့ဆိုတဲ့ဆွဲချင်းနဲ့ဖက်စီခံခဲ့ရတဲ့ပြင်သစ်ကဘာလက်ခီတို့ကလွတ်ရစီလို့ဒီနေ့ပဲထောင်ကပြန်လွတ်ပြေးလိုက်ပါပြီ။အသက်29နှစ်အရွယ်အာသာဒက်ကလိုကိုတော့ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာဖက်စီခဲ့ပြီးခွင့်ပြုချက်မရှိဘဲပြည်ပကပျက်စီးသက်ဆောင်လာမှုတွေသွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့ထောင်နဲ့တလအပြစ်ပေးခံခဲ့ရတာပါ။ပြင်သစ်နိုင်ငံသားခီတို့ကတော့မြန်မာနိုင်ငံမှာဒရုန်းယာဉ်ပြန်တမ်းမှုကန့်သက်ထားတာကိုမသိတဲ့အကြောင်းထွက်ဆိုသွားပါတယ်။ဒီကနေ့ထောင်ကနေလွတ်လာတဲ့ပြင်သစ်ခီးသွားမှုတော့ထောင်နဲ့သုံးနှစ်ထိကြာခံရနိုင်တဲ့လွေမှုကြီးကြပ်ရေးဥပဒေ၊လေကြောင်းဆိုင်ရာဥပဒေနဲ့လည်းအရေးယူခဲ့တာပါ။ဒါပေမဲ့လည်းပြင်မှုတွေအတွက်မြန်မာကျပ်ငွေတသိန်းခွဲတန်ငွေစာမို့သာတရားစီရင်ရေးကစဉ်းကျက်ချပါတယ်။ထောင်ကပြန်လွတ်လာတဲ့ပြင်သစ်ကဘာလက်ခီးသွားမှုတော့နေရရင်ပြန်ဖို့မှဖြစ်ပေမဲ့လွေမှုကြီးကြပ်ရေးကအမိန့်စာမရတဲ့အတွက်အချုပ်မှတညဆက်နေရလိမ့်မယ်လို့လည်းလွေမှုကြီးကြပ်ရေးတာဝန်ရှိသူတို့ကိုကူကပ်ပြီး AP သတင်းကပေါ်ပြခဲ့တာပါ။ပြည်သူနိုင်ငံသားလွတ်တော်နေ့ဒရုန်းလွတ်တင်တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။2019ခုနှစ်အောက်တိုဘာလတည်းမှာတော့ကလည်းတူရကီသတင်းဌာန TRT ကမှတ်တမ်းတင်ဗီဒီယိုရိုက်ကူးရေးအဖွဲ့ကိုလွတ်တော်နေ့ဒရုန်းရင်လွတ်တင်မှုနဲ့ဖမ်းဆီးခဲ့ဥပါရယ်။စင်ကူနဲ့မလေးရှားကသတင်းတော်2ယောက်နဲ့အတူမြန်မာသတင်းတော်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုတွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့တရားစွဲခဲ့ပြီးမြန်နောက်ပိုင်းမှာလေကြောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးထောင်နဲ့နှလစီအပြစ်ပေးခဲ့ပါတယ်။
အိန္ဒိယနိုင်ငံညွန့်ထီလီမြို့တော်ဟာ2018ခုနှစ်အတွင်းကမ္ဘာပေါ်မှာအငြင်းညမ်းဆုံးမြို့တော်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာဆောင်ကြည့်နေတဲ့အဖွဲ့နှစ်ခုကသတ်မှတ်လိုက်ပါတယ်။လေးလူထဲမှာလူကိုအန္တရာယ်ပေးနိုင်တဲ့အမှုန်အမွှားတွေကိုတိုင်းတာတဲ့ PM2.5 ပြည်မြပမာဏဟာညွန့်ထီလီမှာပြီးခဲ့တဲ့နှစ်အတွင်း113.5ရှိခဲ့ပြီးတော့တရုတ်နိုင်ငံဘေကျင်းမြို့တော်ထက်နှစ်ဆပိုများတယ်လို့ Greenpeace အဖွဲ့နဲ့ Switzerland အခြေစိုက် IQ Air Visual ဆိုတဲ့အဖွဲ့တို့ကတိုင်းတာတွေ့ရှိခဲ့တာပါ။မော်တော်ကားတွေဆက်ရုံတွေကထွက်တဲ့ညဉ့်ညမ်းလေတွေအမိုက်တွေအလောင်းတွေမီးရှို့လို့ထွက်တဲ့မီးခိုးငွေတွေနဲ့ဆောက်လုပ်ရေးလုပ်ငန်းကအမှုန်အမွှားတွေကြောင့် New Delhi မြို့လေတုဟာကျန်းမာရေးထိခိုက်လောက်အောင်အန္တရာယ်ရှိနေတယ်လို့အဖွဲ့နှစ်ခုပူးပေါင်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကနေ့ခေတ်မှာလေတုညဉ့်ညမ်းမှုဟာလူကျန်းမာရေးကိုအန္တရာယ်အပေးဆုံးသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာကြီးဖြစ်နေပြီးလေတုညဉ့်ညမ်းမှုကြောင့်မတည်တင်မဲ့သေဆုံးသူ1.5တန်းလောက်ရှိနေတယ်လို့အစီရင်ခံစာထဲမှာခန့်မှန်းထားပါတယ်။အချင်း 2.5 မိုက်ခရိုမီတာဒါမှမဟုတ်အဲ့ဒီထက်သေးလို့မမြင်နိုင်လောက်အောင်ကိုအင်မတန်သေးငယ်လာတဲ့အမှုန်အမွှားတွေဟာအစုတ်ထဲကပ်ဝင်နေတတ်တာကြောင့်ကျန်းမာရေးအတွက်သိပ်ကိုအန္တရာယ်များပါတယ်။ကမ္ဘာပေါ်မှာလေတုအညင်ကျန်းဆုံမြို့ပေါင်း20မှာအများစုကအိန္ဒိယနိုင်ငံထဲမှာဖြစ်တယ်လို့အစီရင်ခံစာထဲမှာပြောပါတယ်။လေတုတန်ရှင်းမှုပမာဏကိုတိုင်းတာလေ့လာခဲ့သမျှတောင်အာရှကမြို့69ရာခိုင်နှုန်းအရှေ့တောင်အာရှကမြို့95ရာခိုင်နှုန်းနဲ့အရှေ့အာရှကမြို့90ရာခိုင်နှုန်းနီးပါးဟာညဉ့်ညမ်းတယ်လို့သတ်မှတ်ထားတဲ့အတိုင်းအတာထက်ကိုကျော်လွန်နေတာကိုတွေ့ရှိခဲ့ကြပါတယ်ရှင
်မလတ်6ရက်ဗုဒ္ဓနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကြီးညာပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အစိုးရဥဆောင်ကျင်းပနေတဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်မှုအားနည်းနေရတာဟာအမျိုးသမီးတွေရဲ့အရေးချင်းမရှိတာကြောင့်မဟုတ်ပဲသူတို့အတွက်အခွင့်အလမ်းတွေနှဲပါပြီးနေရာပေးမခံရတာကြောင့်သာဖြစ်တယ်ဆိုတာကိုဒီကနေ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ရဲ့အစီအစဉ်နဲ့ Non-Violence Peace Force အဖွဲ့ကပြုစုတဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ငြိမ်းချမ်းရေးနဲ့ဆက်စပ်တဲ့လုပ်ငန်းတွေမှာအမျိုးသမီးတွေအများအပြားပံ့ပိုးပါဝင်နေပေမဲ့နိုင်ငံအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတော့အမျိုးသမီးတွေတိုက်ရိုက်ပါဝင်ခွင့်မရတဲ့အပေါ်မေးခွန်းထုတ်ထားတဲ့အဲ့ဒီအစီရင်ခံစာမိတ်ဆက်ပွဲကိုမက်ခင်ဖြူထွေးကကိုယ်တိုင်သွားရောက်သတင်းယူထားပါတယ်ရှင်
။မြန်မာနိုင်ငံတိုင်းနယ်ပြည်နယ်အသီးသီးမှာရှိကြတဲ့ငြိမ်းချမ်းရေးနဲ့ဆက်စပ်နေတဲ့လုပ်ငန်းတွေမှာပါဝင်နေကြတဲ့အမျိုးသမီးတွေဟာ900နီးပါးရှိပြီးငြိမ်းချမ်းရေးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေမှာကိုစားပြုပါဝင်တဲ့အမျိုးသမီးဥယျာဉ်က400နီးပါးရှိတယ်လို့ဒီအစီရင်ခံစာမှာထောက်ပြထားပါတယ်။ဒီလိုငင်းချင်းကြီးအတွက်ပံ့ပိုးပေးတဲ့အခန်းကဏ္ဍတွေမှာအမျိုးသမီးတွေအများပြားပါဝင်နေပေမဲ့လို့ပြည်ထောင်စုအဆင့်ငင်းချင်းကြီးဆွေးနွေးပွဲတွေမှာတော့အမျိုးသမီးတွေတိုက်ရိုက်ပါဝင်တာမျိုးနှဲပါနေတာဟာဘာကြောင့်လဲဆိုတာမေးခွန်းဖြစ်လာခဲ့တာပါ မြန်မာနိုင်ငံရဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အတွက်အရေးအချင်းနဲ့အတွေ့အကြုံရှိတဲ့အမျိုးသမီးတွေထင်ထားတာထက်တောင်ပိုပြီးတော့ရှိနေတယ်ဆိုတာကိုဒီလေလာဆန်းစစ်မှုအတွင်းမှာတွေ့ကြရတယ်လို့သူတေသနာလုပ်သူတွေကပြောပါရယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ပြည်ထောင်စုအဆင့်ညီညွတ်ရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်ဖို့လိုအပ်နေတယ်ဆိုတာကိုထောက်ပြဖို့အခုလေလာဆန်းစစ်ချက်ကိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲထရီဆာမက်ကီကပြောပါရယ်။
First of all, to answer the one problem we always hear from people when we ask why women aren't involved in the peace process, which is, well, it's so difficult to find women that have the right expertise to participate.
အမျိုးသမီးတွေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဘာလို့မပါဝင်တလဲလို့မေး။ကျမတို့အမြဲကြားနေရတာကအမျိုးသမီးတွေဟာဒီလိုလုပ်ငန်းစဉ်တွေမှာပါဝင်နိုင်တဲ့ကျွမ်းကျင်ပညာရှင်တွေမရှိကြဘူးလို့ဆိုပြီးပြောကြတာပါပဲ။တကယ်တော့အဲ့ဒါမမှန်ဘူးဆိုတာကျမသိပါတယ်။အရေးချင်းရှိတဲ့အမျိုးသမီးတွေလုံဆောင်ဖို့အစင်သင့်ဖြစ်နေတဲ့သူတွေဒီမှာအများကြီးရှိနေတယ်ဆိုတော့ကျွန်မသိနေပါတယ်။ဒါကြောင့်လေဒီလိုအမျိုးသမီးတွေဘယ်နေရာမှာဘလောက်တောင်ရှိနေတယ်ဆိုတာကိုလေ့လာဆန်းစစ်ပြီးလမ်းညွန်မြေပုံတရက်ပြုစုမဲ့အစီအစဉ်ကိုလုပ်ဖြစ်ခဲ့တာဖြစ်ပါတယ်
။အမျိုးသမီးတွေပါဝင်တဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေဟာအောင်မြင်ဖို့အတွက်ပိုးပြီးအလားအလာကောင်းတယ်လို့ပိုးပြီးတော့လည်းရေရှည်တည်တံ့နိုင်တယ်ဆိုတာကိုလေ့လာတွေ့ရှိချက်တွေမှာတွေ့ရှိထားတာကြောင့်မြန်မာနိုင်ငံရဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဆိုရင်လေဒီအချက်ကိုအလေးထားထည့်သွင်းစဉ်းစားသင့်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier ကလည်းတိုက်တွန်းပြောဆိုသွားပါတယ်
။ Sure, well, the experts who've looked at peace processes around the world have found when they study them that peace processes
ဒါကတော့ညီငယ်ကြီးစီစဉ်နှိမ့်နိုင်မှုဖြစ်စဉ်တွေကိုကြောင့်ကျင့်သူတွေကလေ့လာဆန်းစစ်တဲ့နေရာမှာဒီလိုလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်ခြင်းအဖြစ်အောင်မြင်ဖို့အလားအလာနဲ့ရရှိကံနဲ့ညီညာရေးဖြစ်ဖို့အလားအလာပိုများတာကိုတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းညီညာရေးလုပ်ငန်းစဉ်အောင်မြင်တာကိုကျွန်တော်တို့တိတ်တွေ့ချင်တာမဟုတ်လို့အမျိုးသမီးတွေပါဝင်လာဖို့တိတ်ကိုအရေးကြီးပါတယ်။ဒီနေ့လိုပွဲမျိုးဟာဆိုလို့ရှိရင်ညီညာရေးလုပ်ငန်းစဉ်မှာပါဝင်နိုင်တဲ့အရေးချင်းရှိပြီးတော့နားလည်တက်ကြွတဲ့အမျိုးသမီးတွေဘလောက်ရှိနေလဲဆိုတာကိုမိမောင်းထိုးပြဖို့ပါ။ညီညာရေးလုပ်ငန်းစဉ်မှာပါဝင်နေကြသူတွေအနေနဲ့ဒီအချက်ကိုမြင်ပြီးတော့အမျိုးသမီးတွေပို့ပြီးတော့ပါဝင်လာအောင်ဖိတ်ခေါ်တာတွေလုပ်လာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။
အရေးချင်းပြေးဝတဲ့အမျိုးသမီးတွေရှိနေပါလျက်နဲ့အမျိုးသမီးတွေညီငယ်ကြီးလုပ်ငန်းစဉ်တွေမှာပါဝင်မှုဘာကြောင့်အားနည်းနေရတာပါလဲဒီနေ့ဆွေးနွေးဘက်ကိုတက်ရောက်ဆွေးနွေးလာသူ Selwyn Institute for Public Policy အဖွဲ့ကအမျိုးသမီးရေးတက်ကြွလှုပ်ရှားသူရင်းလောင်ကအခုလိုတုံ့ပြန်ပြောဆိုပါတယ
်အမျိုးသမီးတွေကစုစည်းမှုရှိတယ်စုစည်းမှုမရှိလို့ဒီဟာတွေဖြစ်နေတာမဟုတ်ဘူးဒါပေမဲ့တွားနေရတဲ့အခင်းကျင်းတွေမှာလုပ်နေရတဲ့လုပ်ငန်းတွေကအများမြန်ဆန်မှုရှိတယ်။ပြီးရင်အစကတည်းကဒီလုပ်ငန်းစဉ်ဖြစ်စဉ်အစကတည်းကအမျိုးသမီးတွေကမခေါ်ထားဘူး။ပါဝင်ရတဲ့အခြေအနေမျိုးမရှိနေဘူး။လမ်းတစ်ဝက်ရောက်မှပါလာရတဲ့အခါမှာရှေ့မမီနောက်မမီတွေဖြစ်ပြီးတော့မှတကယ်တမ်းဟိုတိတိယောက်ယောက်နဲ့မိမိယယနဲ့ဟိုမလုဆောင်နိုင်တာတွေပါဝင်ပြီးတော့မှလုဆောင်နိုင်တာတွေမရှိတာကိုကျွန်တော်တို့တွေ့ရတယ်။
အမျိုးသမီးတွေအပေါ်ထားတဲ့အမြင်သဘောထားတွေအမှုအချက်တွေနဲ့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ပြီးတော့ညီငယ်ကြီးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်လာအောင်ဖိတ်ခေါ်အားပေးမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေဟာပို့ပြီးတော့အားကောင်းလာနိုင်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကဒီကနေ့အခမ်းအနားအတွင်းမှာတိုက်တွန်းပြောဆိုသွားခဲ့ကြပါတယ်ရှင
်မခင်ဖြူထွေးပြပြသွားတာပါရှင်မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေနဲ့ဒုက္ခတွေအဖြစ်ရွှေ့ပြောင်းနေထိုင်နေကြရတဲ့အခြေအနေတွေဟာစီးပွားရေးလုပ်ငန်းတွေနဲ့စီးပွားရေးအကျိုးမြတ်ဆိုင်ရာကိစ္စတွေကြောင့်အဓိကဖြစ်ပုံရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ္စဘက်ချလက်ကပြောဆိုပါတယ်နိုင်ငံတွေငြိမ်းချမ်းရေးလှုပ်ဆောင်မှုတွေမှာအပြုသဘောဆောင်တဲ့တိုးတက်မှုတချို့ရှိပေမဲ့လည်းရခိုင်ပြည်နယ်အတွင်းအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေကြောင့်ဒေသရင်းအရက်သားတွေအပေါ်ထိခိုက်တက်ရောက်မှုတွေပိုကြီးလာတယ်လို့လည်းကုလဆိုင်ရာမဟာမင်းကြီးကဒီကနေ့လူခွင့်ရေးညီလာခံမှာပြောသွားပါတယ်။ကိုသားညုံကဆက်ပြီးတော့ပြောပြမှာပါရှင
်။ကုလသမဂ္ဂမဟာမင်းကြီးဟာဒီမြန်မာနိုင်ငံအတွင်းခွဲခြားဆက်ဆံမှုတွေလူကိုလူလိုမျိုးမဆက်ဆံတဲ့အခြေအနေတွေရှိတာကိုထောက်ပြသလိုရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမအောင်မမြင်ဖြစ်နေတဲ့အပေါ်ဆွေးနွေးတဲ့အကြောင်းလည်းပြောဆိုပါတယ်။ကဘာနှက်လူခွင့်အခြေအနေတွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့လုပ်ငန်းများတစ်နှစ်တာအစီအစဉ်လာဖြစ်နေကုလသမဂ္ဂမဟာမင်းကြီးမစ်ချယ်ဘက်ချလက်ကဒီနေ့လောက်တဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာနှုတ်အားဖြင့်အစီအစဉ်လာတင်သွင်းတာပါကဘာကြီးမှာမညီမျှမှုတွေကြောင့်အခဲမကြေဖြစ်မှုတွေအဆွေးရောက်မှုတွေပြိပခါတွေဖြစ်ပြီးတော့ငင်းငယ်ရေးနဲ့လုံခြုံရေးကိုပါထိခိုက်စေတယ်လို့မဟာမင်းကြီးကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခါတွေဟာလည်းစီးပွားရေးအကျိုးစီးပွားတွေကြောင့်အဓိကဖြစ်ပုံရတယ်လို့သူ့အမည်လူခွင့်ကောင်စီကိုတင်ပြခဲ့ပါတယ
် In Myanmar economic interests and activities ရိုဟင်ဂျာတွေကိုခီဗိုလူလိုမဆက်ဆန္ဒတွေနဲ့တခြားရေရှည်ဖြစ်နေတဲ့ခွဲခြားဆက်ဆံမှုတွေအပါအဝင်မြန်မာစစ်တပ်ကြောင့်ဖြစ်တဲ့အကြမ်းဖက်မှုတွေနဲ့ရွှေ့ပြောင်းမှုတွေမှာစီးပွားရေးလုပ်ငန်းတွေနဲ့စီးပွားရေးအကျိုးစီးပွားတွေကအဓိကအကြောင်းတရားဖြစ်ပုံရပါတယ်
။ရိုဟင်ဂျာတွေအပါအဝင်အခြားဒုက္ခသည်တွေရဲ့ဒီနိုင်ငံသားအခွင့်အရေးနဲ့သူတို့ရတဲ့ရထိုက်တဲ့အခွင့်အရေးတွေနဲ့အညီလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့သူတို့ရဲ့ဆန္ဒအတိုင်းနေရပြန်ရေးအစီအစဉ်တွေမအောင်မမြင်ဖြစ်ခဲ့တဲ့ပုံမှာသူ့အနေနဲ့စိုးရိမ်တဲ့အကြောင်းလည်းပြောပါတယ်။မြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်မကင်းဖြစ်မှုကိုလည်းအခုလိုထောက်ပြသွားပါတယ်
။ The ceasefire agreements now in place in some regions appear to be having some positive effect. However,Armed clashes in Rakhine State between the army and the main body
of the people. တိုးတက်မှုသဘောဆောင်ပါတယ်။ဒါပေမဲ့လည်းစစ်တပ်နဲ့ဗုဒ္ဓဘာသာရက်ခိုင်လက်နက်ကိုင်အုပ်စုကြားဖြစ်နေတဲ့ရက်ခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အရက်သားတွေအပေါ်နောက်ထပ်ထိခိုက်တရားမှုတွေနဲ့ပြဿနာအသစ်ဖြစ်လာပါတယ
်။ရက်ခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအနေနဲ့သူတို့ကိုသူတို့တတ်မှတ်ခေါ်ဝေါ်တဲ့ရိုဟင်ဂျာဆိုတဲ့အတုံးသုံးခွဲ့အပါဝင်လူမျိုးစုတွေနဲ့ဘာသာရေးလူနည်းစုတွေရဲ့အခွင့်အရေးကိုအကောက်အွယ်ပေးဖို့ကိုလည်းကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းပါတယ်။မြန်မာစုရကတော့ဒီရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။အခုဒီကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်ရန်ဟီလီဟာလည်းလာမယ့်တနင်္လာနေ့ကြာလို့ရှိရင်နှုတ်အားဖြင့်အစီအစဉ်စာတင်ဖို့ရှိပါတယ်။အဲ့ဒီအစီအစဉ်စာထဲမှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးချီနေနဲ့ပတ်သက်လို့ဝေဖန်ထားသလိုမြန်မာနိုင်ငံတည်းယင်းနှိမ့်ညံ့သူတွေနဲ့လူမှုမီဒီယာတွေအနေနဲ့လူခွင့်ရေးမြင့်တင်မှုကိုထောက်ခံအားပေးကြဖို့သူကတိုက်တွန်းပါတယ်။ဒါ့အပြင်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အစုအဖွဲ့တွေဘာသာရေးအစွန်းရောက်အဖွဲ့တွေဟာ Facebook ကိုတုံးပြီးတော့အမုန်းစကားနဲ့သတင်းမှားတွေဖြန့်ချီနေစေဖြစ်တယ်လို့လည်းကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်သူ့ရဲ့အစီအစဉ်စာထဲမှာဖော်ပြပါရတယ်။မြန်မာပြည်အောင်စုဝင်ကြီးဦးကျော်တင်ကတော့ဒီရခိုင်မျိုးပိုင်းအရေးနဲ့ဆက်ဆက်ပြီးတော့နိုင်ငံတကာကနေပြီးတော့အစိုးရရှုထောင့်ကနေပြီးတော့စိတ်ဝင်စားနေကြတာဟာစိတ်မကောင်းစရာဖြစ်တယ်လို့ဒီအခုလူခွင့်ကောင်စီရဲ့ညီလာခံအစပိုင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုသားညုံဦးပြောပြခဲ့တာပါရှင်။အခုမြန်မာဆန်ကိုအိန္ဒိချင်းတရုတ်နိုင်ငံကတရားဝင်ဝယ်ယူဖို့ကန့်လန့်ချက်ကိုနှာစင်ရပါမယ်။မြန်မာနိုင်ငံကနေစံတန်ချိန်၄သိန်းတရားဝင်ဝယ်ယူဖို့အစိုးရချင်းသဘောတူစာချုပ် MOU ချုပ်ဆိုနိုင်အောင်တရုတ်အစိုးရဘက်ကကန့်လန့်လာတယ်လို့မြန်မာနိုင်ငံစံကုန်သည်များတင်ကပြောပါရတယ်။တရုတ်နိုင်ငံအနေနဲ့အိန္ဒိချင်းနိုင်ငံတွေကစံကိုဝယ်ယူနေရမှာမြန်မာနိုင်ငံကစံကိုလည်းတရားဝင်ဝယ်ယူဖို့မြန်မာအစိုးရဘက်ကတရုတ်နိုင်ငံကိုတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါလိမ့်ရှင်။
တရုတ်မြန်မာအစိုးရချင်းတရားဝင်သဘောတူစာချုပ် MOU ရေးထိုးပြီးမြန်မာစံတန်းချိန်၄သိန်းဝယ်ယူခြင်းတဲ့အကြောင်းတရုတ်အစိုးရပိုင်ကုမ္ပဏီတစ်ခုကနိုင်ငံသားရေးဝန်ကြီးဌာနကတဆင်မြန်မာစံကုန်သည်များအသင်းကိုစာပေးပို့လိုက်ပါတယ်။ဒီကမ်းလှမ်းချက်အပေါ်မှာအစိုးရဘက်ကသဘောထားမှတ်ချက်ကိုစောင့်ပြီးသူတို့အနေနဲ့သုံးသပ်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံစံကုန်သည်များအသင်းအထွေထွေအတွင်းရေးမှူးဦးလူမောင်မြင့်မောင်က VOE ကိုပြောပါတယ
်။ဟိုဘက်မှာရှိတဲ့အစိုးရကိုစားပြုကုမ္ပဏီတစ်ခုကချင်းကပ်လာတာပေါ့နော်။ဒါလည်းကျွန်တော်တို့ကဒါရောင်းသွင်းတယ်မရောင်းသွင်းဒီကုမ္ပဏီကဘယ်လောက်စိတ်ချရလဲဆိုတော့လေကျွန်တော်တို့စဉ်းစားမဲ့အပိုင်းလေးရှိပါသေးတယ်ခင်ဗျာအဲ့တော့ဖြစ်လာရင်တော့အကောင်းဆုံးပေါ့အထက်နိုင်ငံတော့စူးစမ်းနေတယ်ခင်ဗျာဟိုဘက်ကနေကန့်လန့်မလို့ MOU တော့ဒီဘက်ကိုပို့ထားတယ်ပေါ့နော်ဆက်ဆိုင်ရာဝန်ကြီးဌာနတွေကလည်းဒါဟိုလုတ်သိမ်းတယ်မလုတ်သိမ်းဘူးဆိုတာထိုးသိမ်းတယ်မထိုးသိမ်းဆိုတာသူတို့သဘောထားမှတ်ချက်တွေနဲ့ကျွန်တော်တို့ပြန်ပေးပါပေါ့နော်မြန်မာနိုင်ငံဆက်သွားသိချုပ်ကိုဝေးတဲ့ခါကျမှကျွန်တော်ကဆက်ပြီးတော့ဆောင်ရွက်လို့ရမှာခင်ဗျာ
ဖေဖော်ဝါရီလကရင်းနှီးပြည်နယ်မှာတပတ်ကြာလုပ်ခဲ့တဲ့တရုတ်မြန်မာစီးပွားရေးဇင်းညာဖိုရမ်မှာနှစ်နိုင်ငံအစိုးရနဲ့ကုန်သည်အသင်းတွေစံကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးတရုတ်ကဗီယက်နမ်ကနေစံတန်းချိန်၄သိန်းဝယ်မှဆိုရင်အိန္ဒိချင်းမြန်မာဘက်ကလည်း၄သိန်းဝယ်တဲ့ကြောင်းစီးပွားကုသဝန်ကြီးဌာနကတောင်းခံတဲ့အတွက်တရုတ်တန်ယုံကတဆင့်တိုက်တွန်းခဲ့ကြောင်းနိုင်ငံသားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းရေးက VOE ကိုပြောပါရစေ
။ကျွန်တော်တို့စီကနေပြီးတော့စားတဲ့တော့အရင်တော့ထုတ်ခဲ့ဘူးလေ။ဟိုရန်ကုန်မှာရှိတဲ့ဟိုတရုတ်တန်ယုံကိုလေ။အဲ့ဒီကိုတာကိစ္စနဲ့ပတ်သက်ပြီးတော့စီကူကနေပြီးတော့ဟိုမြစ်တရခံလို့ကျွန်တော်တို့ဟိုဟာအဲ့ဒါမြစ်တရခံဆက်ဆပ်ပို့ထားတာရှိတယ်ကျွန်တော်တတ်မှတ်ထားတဲ့ကိုတာအဲ့ဒါရဖို့သူတို့တောင်းခံလာတာဟုတ်ပါ
2016မှာမြန်မာနိုင်ငံကတရုတ်ကိုခွဲတန်းစံတန်ချိန်တသိန်းတင်ပို့ဖို့အခွင့်အရေးရခဲ့ဘူးပါတယ်မြန်မာစံတင်ပို့မှုရဲ့90%ခန့်ညွန်ကတရုတ်ပြည်ကိုမှောင်ခိုဈေးကွက်ကနေတင်ပို့နေရဖြစ်ပါတယ်အခုလိုတရုတ်အစိုးရဘက်ကကန့်လန့်လိုက်တာဟာတရားဝင်စံတင်ပို့ဖို့ပထမခြေလှမ်းတရဖြစ်တယ်လို့မလ6ရက်ပြည်တွင်းမြဝတီသတင်းစာအင်္ဂလိပ်ပိုင်းအစီအစဉ်မှာဖော်ပြထားပါတယ်။အရှိအောင်အာရှမှာမြန်မာ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံတွေကစံတင်ပို့တဲ့နိုင်ငံတွေဖြစ်ပါတယ်။တနည်းကိုစံတန်ချိန်16တန်းကနေ18တန်းအထိတင်ပို့နေတာဖြစ်ပါတယ်။တရုတ်ကကမ္ဘာမှာစံတင်သွင်းမှုအများဆုံးနိုင်ငံဖြစ်ပြီး2016မှာပြည်ပကနေစံတန်ချိန်5တန်းတင်သွင်းခဲ့ရပါတယ်။2030လောက်မှာတရုတ်ကစံတန်ချိန်တန်း20လောက်ဝယ်ယူလိမ့်မယ်လို့လည်းခန့်မှန်းထားတာရှိပါတယ်။
ကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်တွင်းကစီရေးပြိပခတ်တံကိုခန်းစားနေကြရတဲ့ဒေသခံတွေရဲ့အခြေအနေကိုလည်းပြောပြပေးပါမယ်။မ မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့တိုက်ပွဲပြင်းထန်နေစေရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းမှာဒီကနေ့မြင်းမြုပ်မိုင်းနေမိလို့အရက်သားတွေသေဆုံးဒဏ်ရာရခဲ့တာတွေရှိနေသလိုတိုက်ပွဲကြောင့်စစ်ရှောင်ဒုက္ခသည်တွေလည်းတိုးပွားလာနေပါတယ်။နှစ်ဖက်တိုက်ပွဲအတွင်းလုံခြုံမှုမရှိတဲ့အခြေအနေကြောင့်ကျေးရွာအုပ်ချုပ်ရေးမှုအားလုံးလိုလိုနှုတ်ထွက်ခဲ့တယ်လို့လည်းအုပ်ချုပ်ရေးမှုတွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်တွင်မြမတပ်မတော်နှင့်ရခိုင်တပ်မတော်အေအီတို့ကြားစစ်ရေးပဋိပက္ခကျေပြလာနေတာနဲ့အမျှတေဒါတွင်အရတားတွေပါဝင်အုပ်ချုပ်ရေးမှုတွေရဲ့လုံခြုံရေးကဲမဲ့လာနေပါတယ်။မြောက်ဦးမြို့နယ်စစ်ဘေးရှောင်တွင်နေထိုင်တဲ့အောက်ဒကန်ကျေးရွာတွင်ရွာသား၃ဦးဟာတောထဲမှာထိမ်းရှာသွားရင်းဒီကနေ့မွန်လွဲပိုင်းမှာမြေမြုပ်မိုင်းနှင်းမိလို့၃ဦးသေဆုံးပြီး၂ဦးသံရန်ရရှိသွားတယ်လို့အောက်ဒကန်ကျေးရွာစစ်ရှောင်အကူအညီပေးရေးဖွဲ့ဝင်ဦးဖိုးတောင်ကပြောပါတယ်
။အောက်ဒကန်ရွာအရှိဘက်တောင်တန်းမှာသူတို့ဥယျာဉ်ကိုထမ်းခွေပို့တော့ဒါနဲ့မိုင်းတီးပြီးတယောက်တော့သေတော့တယ်ဒါနဲ့၂ယောက်သူက၃ယောက်သွားတော့သူတို့ကမိုင်းကိုနမ်းမင်းတဲ့ခတောက်ပတ်သွားတယ်လို့ပြောတယ်
။သေဆုံးသူဦးထွန်းစိန်ဦးရဲ့အလောင်းနဲ့တန်ရန်ရသူနှူးကိုတင်ညူတိုက်နဲ့ဆေးရုံမှာရှိနေတယ်လို့သူကဆိုပါတယ်။မြေမြုပ်မိုင်းကိုပယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရှိသေးပါဘူး။တိုက်ပွဲဖြစ်ပွားရသေးတဲ့ကရွာသားတွေအစိုးရတပ်ဖွဲ့ကဖမ်းဆီးခံထားရတာတွေမတရားတင်ဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးတရားစွဲခံရမှုတွေရှိနေတယ်လို့တပ်မတော်သတင်းပေးဆိုပြီးချင်းချောက်ဖမ်းဆီးတပ်ဖြတ်ခံရမှုတွေလည်းရှိနေပါတယ်။လုံခြုံမှုမရှိတဲ့ဒေသတွင်းခြေနေကြောင့်မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှုအလုံးနီးပါးဟာဒီလဆန်းမှာတာဝန်ကနေနှုတ်ဆက်ခဲ့ကြပါတယ်။ရက်ကြီးအုပ်ချုပ်ရေးမှုတာဝန်ကနေနှုတ်ဆက်ခဲ့သူတွေကနေဒီကနေ့စစ်တွေမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့တင်ညူကျေးရွာအုပ်ချုပ်ရေးမှုဟောင်းဖြစ်သူဥဝေလအောင်က VOA ကိုခုလိုပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ရက်ကြီးအုပ်ချုပ်ရေးမှု၄ဦးကိုဒီအစိုးရခန်းကမှန်ကနေဆက်စီပို့ဆောင်သွားတဲ့နေ့မှာလူရေးမှုကြီးဥမောင်မောင်ဆွမ်းနေပြီးတော့အဲ့ဒီပို့ဆောင်တဲ့နေရာမှာရက်ဝက်နဲ့တာပို့ဆောင်ခြင်းဖြစ်တဲ့ဒီလိုဖို့မပါဘူးဆိုပြီးသူကရှားပြတာတယ်ခင်ဗျ။ကျွန်တော်တို့ရက်ကြီး၄ဦးကိုခေါ်ဆောင်သွားတဲ့နေရာသူတို့ဟာယူမင်ဖုံးဝတ်တိခေါ်ဆောင်သွားတယ်ဆိုတာကိုဖြတ်ပြတာပါခင်ဗျာ။အဲဒီယူမင်ဖုံးဝတ်ထားတဲ့လူကဒီခစ်တမြို့နယ်မှုနဲ့အခမ်းမှုနှစ်ယောက်ဒီ120လာပြီးခေါ်ဆောင်သွားတာပါခင်ဗျာ
။ပြိုင်းချကြေးရွာ၊ပောက်ပင်ခွင်းကြေးရွာ၊ရောင်ပင်ကြေးရွာနဲ့ကြောက်စိတ်ပင်ကြေးရွာအုပ်ချုပ်ရေးမှု၄ဦးကိုရဲတပ်ဖွဲ့ကနေဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်18သိန်းနဲ့တရားစွဲဆိုခဲ့ပါတယ်။အုပ်ချုပ်ရေးမှူးတွေကိုဖမ်းဆီးတရားစွဲဆိုမှုနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒဖော်ထုတ်တဲ့အနေနဲ့မတ်လ၃ရက်နေ့မှာမြောက်ဦးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူး89ဦးကနေတာဝန်ကနေနှုတ်ထွက်ခဲ့ကြသလိုမတ်လ5ရက်နေ့မှာလည်းအုပ်ချုပ်ရေးမှူး12ဦးထပ်မံနှုတ်ထွက်ခဲ့ပါတယ်။အခုလိုရကြေးအုပ်ချုပ်ရေးမှူးတွေအလုံးနီးပါးနှုတ်ဆက်သွားတဲ့ဖြစ်စဉ်ပေါ်ခိုင်လုံတဲ့အကြောင်းပြချက်နဲ့သူဦးချင်းတရားဝင်လက်မှတ်ထိုးပြီးမှထွက်နိုင်တယ်လို့ရခိုင်ပြည်နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးသိမ်းမောင်ကမတ်လ2ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖမ်းဆီးထားတဲ့ကျေးရွာအုပ်ချုပ်ရေးမှူး၄ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့တယ်လို့ဦးဝီလအောင်ကပြောပါတယ်။မနေ့ကညပိုင်းမှာလည်းကြောက်တော်မြို့နယ်တရက်တပင်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းဦးပါစောလှုပ်ကြံခံရပြီးထိုးတွင်းတန်ရာ၄ချက်နဲ့တည်ဆုံသွားခဲ့ပါတယ်။ဘဒုလက်ချက်ဆိုတာအတိမပြုတ်နိုင်သေးပေမဲ့တည်မှုကိုကြောက်တော်ရဲစခန်းကနေကင်တွယ်နေစေလို့တရက်တပင်ကျေးရွာရဲစခန်းကသူရဲအုပ်မင်းသိန်းစိုးကပြောပါတယ
်။ကြောက်တော်စခန်းမှုကနေပြီးတော့ဆက်လက်ပြီးစစ်ဆေးနေတယ်သူကအမှုဖြစ်ဆိုတော့လေတရက်ထံဘလို့ဘလို့ဟိုကဖြစ်လိုက်ဆိုတော့စစ်ဆေးနေလို့မရှိသေးတဲ့
လှုပ်ကြံခံရသူဥပစောနဲ့ပတ်သက်ပြီးအမျိုးသားစစ်စပေါင်းလုပ်ငန်းတွေကိုရပ်တန့်ဖို့ချင်းချောက်စာတွေလူမှုကွန်ရက်စာမျက်နှာမှာသတင်းတွေပေါ်ထွက်နေပါတယ်။ဒါအပြင်တမတော်နဲ့ရခိုင်ဖွဲ့တို့တိုက်ပွဲကြောင့်စစ်ရှောင်ရေသွဲဟာလည်းတိုးပွားလာနေပါတယ်။တနင်္လာနေ့ကမြောက်ဦးမြို့နယ်ဖရာကြီးရွာနဲ့မော်ရွာကြားတိုက်ပွဲကြောင့်စစ်ရှောင်း 2,500 ထိရှိနေပြီးမြောက်ဦးမြို့ပေါ်မြတ်တဆောင်းကျောင်း၊ရှစ်တောင်းဖုန်ကြီးကျောင်း၊လက်ကောက်ဆေးဖုန်တော်ကြီးကျောင်း၊ဖရာပေါ်ဖုန်ကြီးကျောင်းတွေမှာနဲ့စင်ဘောကမ်းရွာမှာတိမ်းရှောင်နေရတယ်လို့စစ်ရှောင်းအရေးပေါ်ကူညီရေးဖွဲ့တာဝန်ရှိသူကိုထွန်းနီဝင်းကပြောပါတယ
်။ကျွန်တော်မြောက်ဦးဒီမြို့ပေါ်မှာတပ်ကိုစခန်းဖွင့်ထားတဲ့နေရာမှာ950နဲ့3ယောက်ရှိတယ်ဒါအပြင်ဒီအခြားခြားမိသားစုလိုအိမ်တွေမှာတိခိုနေတဲ့လူတွေရှိတယ်အဲ့ဒါတော့ကျွန်တော်တို့ဆိုရင်အတိတ်ကမရောက်ဘူးငါဦးမြို့နယ်ထဲမှာစုစုပေါင်း 2,500 လောက်ရှိမယ
်ပြီးတဲ့ဖေဖော်ဝါရီလကမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့အကြားစိုက်ပွဲကြောင့်မြောက်ဦးမြို့နယ်စင်ဦးရွာခူလိုင်ရွာနေဘူးခန်းရွာရွာသား400ကျော်ဟာစီတီတောင်အောက်တကန်တိန်ညိုစစ်ဆောင်စခန်းတွေမှာတိန်းဆောင်နေခဲ့ရပါတယ်မြမတမတော်နဲ့ရခိုင်တမတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွင်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလဝါမြို့နယ်တွင်စစ်ရှောင်ဦးရီတောင်းချီရှိလာနေပြီဖြစ်တယ်လို့နေတိုင်းစားသောက်ရေးမှာခက်ခဲရှိနေတယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
Nine go in songs and dim jatarabashe. Torajemashe, Melashe and the happy beside a mute me nani chepare, in new jumper moo. Levisaya soga mure, bawin, mute the mire, but 19 kayare trinri, Machakana jali shirim, yamananga ma, a mute the mire, quinine, longjo muchini, bel chini ma, she rather, and mute the mire go, quagwe, sunshapo, paja, yeji the lesura rego. ပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထူးအစီအစဉ်ဖြစ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။ ညမှာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ30နှစ်၄၀၄၈အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ120လေးဆယ်၄၈အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ6နာရီအထိအစီအစဉ်ကိုတော့လိုင်းတို့19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို့19 25 30နှစ်နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ
29ခုနှစ်မတ်လ6ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူကျမ်းမာရေးအစီအစဉ်နဲ့အတူမြမရေးသုံးသပ်ချက်မှနားဆင်ကြရမှာက
အခု2020ရွေးကောက်ပွဲနီးလာတဲ့အချိန်မှာဝေစီဝန်ချီရဥပဒေကိုပြင်မယ်ဆိုတဲ့ကိစ္စကိုတစုံတရာလူလူရတယ်ဆိုတဲ့အနေထားမျိုးဖန်ပြီးပြေးလိုက်ဖို့လိုအပ်လာတယ်တကယ်တော့နှစ်တာရကြားတဲ့ဆိုယူကြား
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့အနေနဲ့တိုင်းရင်းသားပြည်နယ်တွေမှာပြည်နယ်ဝင်ကြီးချုပ်ကိုပြည်နယ်လွှတ်တော်ရဲ့မဲဆန္ဒတိုင်းခက်လက်လာနိုင်ပေမဲ့တိုင်းရင်းသားတွေအတွက်ဘာမှအကျိုးမထူးနိုင်ဘူးဆိုတဲ့လူခွင့်ရေးရှေ့နေဦးအောင်ထူးရဲ့သုံးသပ်ချက်ကိုနားဆင်ကြရမှာပါအဲ့ဒီနောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့လူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုသေသေချာချာနားလည်သဘောပေါက်ပြီးကျမ်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ရင်းမကုသနိုင်တဲ့ယောဂတွေအလုံးကိုတပြိုင်တည်းကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင်
ထာယောဂါ၊တွင်းလွန်တုတ်ကွေးယောဂါ၊တုတ်ကွေးဖြန့်နာယောဂါနဲ့ဝမ်းပြက်ဝမ်းလျှောယောဂါတွေဟာကုသပြန့်နှံ့နိုင်တဲ့ယောဂါအမျိုးအစားတွေကယောဂါတချို့ဖြစ်ပါတယ်။ပြည်သူလူထုအနေနဲ့ကုသပြန့်နှံ့နိုင်တဲ့ယောဂါတွေကိုနားလည်သိရှိပြီးသတိပြုကာကွယ်ထားကြပေမယ့်ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေကိုတော့သတိပြုကာကွယ်ထားတဲ့နေရာမှာအားနည်းနေသေးတာကိုတွေ့ရပါတယ်။အများစုကတော့ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေလို့ပြောလိုက်ရင်နားဦးမလဲသေးကြတာပါ။ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေဟာဘယ်လိုယောဂါအမျိုးအစားတွေဖြစ်ပါသလဲလို့မေးကြည့်တဲ့အခါပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဦးတန်းစိန်ကအခုလိုရှင်းပြပါတယ
်။ကုသနိုင်တဲ့ဗုဒ္ဓယောဂါမှန်များလေကုသနိုင်တဲ့ယောဂါပဲလို့လူတွေပြောလို့ရပါတယ်။အချို့ကလည်းမဟုတ်ဘူး။ယောဂါတစ်ခုနဲ့တစ်ခုနဲ့ယောဂါဖြစ်တာကိုလူတစ်ခုနဲ့တစ်ခုကုသနိုင်တဲ့အတွက်ကုသနိုင်တဲ့ယောဂါလို့ပြောတာရှိတယ်။အဲဒါပေမဲ့အဲကုသနိုင်တဲ့ယောဂမဟုတ်တဲ့မှန်လည်းအောင်မကုသနိုင်တဲ့ယောဂလို့ရှယ်လို့ပြောလို့ရပါတယ
်မကုသတဲ့ယောဂတွေလို့ပြောလိုက်ရင်လူတွေကယောဂတစ်ခုလို့နားလည်သွားကြပါတယ်NCD လို့ခေါ်တဲ့ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂတစ်ခုတည်းကိုဆိုလိုတာမဟုတ်ဘဲယောဂအုပ်စုကြီးတစ်ခုလုံးကိုရည်ရွယ်ပြောဆိုတာဖြစ်တယ်လို့ဒေါက်တာဦးတန်းစိန်ကပြောပါတယ
်ဒီဆရာပြောတဲ့ထင်မှလည်းပါပါတယ်အဓိကကလူတွေကမကုသနိုင်တဲ့ယောဂလို့ပြောရင်သူကယောဂတစ်မျိုးလို့ပဲမြင်တယ်အဲ့တော့ယောဂတမျိုးကိုအများကြီးပေါ့နော်မကုသနဲ့တဲ့ယောဂအများကြီးပဲဆိုတော့ကဘာမှာဆိုလို့ရှိရင်မကုသနဲ့တဲ့ယောဂကိုသူကအများကြီးကိုသူကဆုလိုက်တယ်ဆုလိုက်တဲ့အခါမှာဒါယောဂတွေထွက်လာတယ်ဆိုတော့နံပါတ်၁ကတော့နှလုံးနဲ့ပတ်သက်တဲ့ယောဂပေါ့နော်ကာဒီယိုဗက်စကူလာဒီဇ်နှလုံးနဲ့တွဲကြောတော့အဲ့တော့အများပြည်သူပြည်ရဲ့နားလေတာကတော့နှလုံးတွဲကြောပိတ်တယ်ယောဂတွဲလို့ယောဂဒီနှစ်ခုကနံပါတ်1ပေါ့နော်နံပါတ်2ကတော့စီဂျူတွေးချင်ရောဒ ဒါလည်းပဲလူတွေကိုဒုက္ခပေးတယ်မကူးဆက်နိုင်ဘူးတို့မျိုးကနောက်တတိယယောဂါကတော့ဒီအဆုံးနဲ့ပတ်သက်တဲ့ယောဂါလေးပေါ့နော်အဲ့ဆုံးနဲ့ပတ်သက်တဲ့ယောဂါတွေအဓိကတော့ဆီလိဆီလိကြီးတောင်းလို့ဖြစ်တဲ့ကိစ္စဖြစ်တာပေါ့အဲ့ဆီလိဆီလိကြီးအခြေခံပြီးတော့ဆုံးနဲ့ပတ်သက်တဲ့ယောဂါအဆုံးအညာအသက်ရှင်နေပြီးတော့ပတ်သက်တဲ့ယောဂါဖြစ်တယ်။အဲ့တော့နံပါတ်၄အနေနဲ့ကတော့ဒီဆရာတော်ဖြစ်တဲ့ယောဂါအရင်နဲ့ပတ်သက်တဲ့ယောဂါအရင်သုံးဆွဲရတာများတဲ့လူကြောင့်အသေးမှာဒုက္ခပြီးတာပေါ့အသေးမှာဒုက္ခပြီးအသေးရောက်
ကူးစက်ပြန့်နှံ့တဲ့ယောဂတွေမှာဆိုရင်ယောဂတစ်ခုချင်းစီလိုက်ယောဂဖြစ်စေတဲ့ပုံမှန်တွေဟာတသက်မှတ်ရှိနေပြီးတစ်ခုနဲ့တစ်ခုအမျိုးအစားတူညီမှုမရှိတာကိုတွေ့ရပါတယ်။ကူးစက်ပြန့်နှံ့မှုမရှိတဲ့ယောဂအုပ်စုတွေမှာတော့ယောဂဖြစ်စေတဲ့တိကျတေကြတဲ့အကြောင်းအရာတွေတသက်မှတ်မရှိပေမဲ့ယောဂဖြစ်စေတဲ့အကြောင်းအရာအများစုကတော့တစ်ခုနဲ့တစ်ခုဆင်တူနေကြတယ်လို့အထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ကျွန်တော်ဒီ NCD ဖြစ်တဲ့မြယောဂတွေရဲ့အကြောင်းရင်းမြစ်ကအကုန်လုံးအတူတူပါပဲ။เนาะအဲ့ထက်မှာအဓိကပါတာက diet exercise and stress ပေါ့เนาะအဲ့တော့ဒီ diet ထဲမှာရက်တောက်တာဆီးတဲ့တောက်တာဆရာတို့ကအစားတောက်ထဲမှာလည်းထက်ထွင်းထားတာပေါ့။အဲ့တော့ကျမတွေနဲ့မညီညွတ်တဲ့အစားတောက်တွေစားတောက်ရင် NCD အဖြစ်များနိုင်တယ်လို့เนาะဆီးလေးတောက်သုံးခြင်းရက်ကိုသတ်မှတ်ထားတဲ့ပမာဏထဲကျော်လွန်တောက်သုံးရင်လည်းပဲဒီဆရာတို့ရဲ့မကူးဆက်တတ်တဲ့ယောဂအနေနဲ့ဆက်ဆက်မှုရှိကြအောင်ဆရာတို့တွေးကြည့်တာရည်အများကြီးရှိပါတယ်။ဒါကြောင့်ဒီဆီးလေးနဲ့ရက်ကတော့လုံးဝမတောက်နိုင်ဘူးဘောင်းလုံးပါလေဆရာချန်ပြကြပ
ါနှလုံးယောဂ၊သွေးတိုးယောဂ၊ဆီးချိုသွေးချိုယောဂနဲ့ကင်ဆာယောဂတွေလိုမျိုးကူးစက်ပြန့်နှံ့မှုမရှိတဲ့ယောဂတွေကိုကြိုတင်ကာကွယ်မယ်ဆိုရင်ယောဂတစ်ခုချင်းစီကိုကြိုတင်ကာကွယ်မယ်အစားယောဂအားလုံးရဲ့ဖြစ်စေတဲ့အကြောင်းအရာတွေကိုစုပေါင်းပြီးကြိုတင်ကာကွယ်ထားလို့ရပါတယ်။ကူးစက်ပြန့်နှံ့မှုမရှိတဲ့ယောဂတွေကိုဘယ်လိုကြိုတင်ကာကွယ်ထားသင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဆရာတို့ကယောဂတစ်ခုချင်းသွားမယ်ဆိုမှကူးစက်တတ်တဲ့ယောဂတွေအားလုံးရဲ့ဖြစ်စေတဲ့အကြောင်းအရာအတူတူပဲဖြစ်တဲ့အတွက်ဒီကျမ်းမာနော်ဒီနဲ့ပြည့်ညီညွတ်ပြည့်စုံတဲ့အစားအသောက်မှုပုံစံတွေစားသုံးကြဖို့လေ။နောက်တစ်ခါကိုယ်လည်းလှူရှားနော်လေ့ကျင့်ခန်းလေးတွေတို့ဖို့ရေတို့ဖို့ဆရာတို့နေ့စဉ်လှူရှားသွားလာတယ်ပုံစံမှာကိုယ်လည်းလှူရှားမှုတွေထည့်ပေးဖို့ရေစိတ်ပြည့်စုံမှု short ချခြင်းအပြင်ဒီ NCD နော်အခုဖြစ်ကြများလာတယ်မကူးဆက်နိုင်တဲ့ယောဂတွေအားလုံးကိုကာကွယ်ရရောက်ပါတယ်ဆရာတို့ပြောချင်ပါတယ်။ဒါကြောင့်လူတူးချင်းတူးချင်းနေနဲ့ဒီကျမ်းမာရဲ့စားသောက်စားသုံးမှုကိုယ်လည်းလှူရှားလုပ်ဖို့နဲ့စိတ်ပြည့်စုံမှု short ချဖို့အတွက်ကိုဆရာတို့ဒီနေရာနေ့ချင်ပြချင်
ကူးစက်ပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်သဘောပေါက်ပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတောက်ရင်မကူးစက်နိုင်တဲ့ယောဂတွေအားလုံးကိုတစ်ပြိုင်နက်တည်းကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ဒါဆိုပ
ါတတတန်ဆာတင်ဆက်ပေးနေတဲ့လူမှုကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ရှင်။
တော်တာရှင်များရှင်မွတ်ချလာရှိရနေဟာပြည်ပြည်ဆိုင်ရာမြို့သမီးများနေဖြစ်ပါတယ်။အိမ်တွင်အကျန်းဖက်မှုလိမ်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအခြေအနေဘယ်လိုရှိနေပါသလဲ။အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုပြည်ပြည်ဆိုင်ရာမြို့သမီးများနေအထူးစီစဉ်ဖြစ် VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့အနေနဲ့တိုင်းရင်းသားပြည်နယ်တွေမှာပြည်နယ်ဝင်ကြီးချုပ်ကိုပြည်နယ်လွှတ်တော်ရဲ့မဲဆန္ဒအတိုင်းခတ်အံ့လာနိုင်ပေမဲ့တိုင်းရင်းသားတွေအတွက်ဘာမှအကျိုးမထူးနိုင်ဘူးလို့ဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူဦးအောင်ထူးကသုံးသပ်ပါရစေ။လက်ရှိဖွဲ့စည်းပုံကိုပြည်တိုင်းပြည်ငြိမ်းချမ်းရေးတိုးတက်စေမဲ့ဖွဲ့စည်းပုံနဲ့အစားထိုးနိုင်ရေးအတွက်လူမှုလှုပ်ရှားမှုနည်းနဲ့သာဖြစ်နိုင်မယ်လို့လည်းဆိုပါတယ်။လူခွင့်ရေးရှင်နေဦးအောင်ထူးနဲ့ဦးကျော်စန်းသာကဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ကျောင်းသူခင်ဗျာအခုမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုတော့ပြောဆိုကြိုးပမ်းချက်တွေအတော်လေးကြားနေရပါတယ်ပထမဆုံးအကြမ်းမြင့်သိနေတာကဒီလိုပြောဆိုကြိုးပမ်းချက်တွေကြားလာတော့ဦးအောင်ထူးရဲ့ တွန့်ပြန်မှုပေါ့လေဘလို့အကောင့်မြင်တဲ့သဘောထားနဲ့တွန့်ပြန်မိပါတယ်အလကားပါကွာဆိုပြီးတော့များတွန့်ပြန်မိပါလားအဲ့ဒါကိုအကျဉ်းမြစ်သိပါအ
ဲယူယူရတားစကားနဲ့ပြောရင်တော့အဲ့ဒီအတိုင်းပြောမှာပဲဘာကြောင့်လဲဆိုတော့ဒေါ်ဆန်းစုကြည်လွတ်တော်ရဲ့ရောက်တာ6နှစ်လောက်ရှိသွားပြီဝေစီကိုပြင်မယ်လို့ဒီဟောများစွာဒီဘက်နဲ့လွတ်တော်ထဲမှာလည်းဂျူပန်နဲ့လွတ်တော်ပြင်ပမှာလည်းဂျူပန်နဲ့လက်မှတ်ထိုးတာလေ၅သန်းလောက်ရနေပြီမဖြစ်ဘူးအမှန်တရားကြီးကြီးတဲ့နိုင်ငံတကာပြည်မှုကြီးကြီးကျွလုံတဲ့အရှင်ကိုရောက်ပြီးတော့လူသမကပြည့်လက်ရှာကူရင်းမရှင်ကဒီစစ်ကောင်းတိုင်းကိုရေးယူဖို့လိုအပ်တယ်လို့တင်သွင်းတဲ့အရှင်အတီကိုဒေါ်ဆန်းစုကြည်ကစစ်ကောင်းတိုင်းနဲ့ရှိပါမမရက်ပြီးပါကွယ်ပြည့်တဲ့အရှင်မျိုးလှုပ်လာခဲ့တော့ညာလေတဲ့ဘာမှဖြစ်မလာဘူးဖြစ်မလာတော့အခု2020ရွေးကောက်ပွဲကနှီးလာတဲ့အချိန်မှာခွေးစည်းဝန်ကြီးအောင်ဥပဒေကိုပြင်မယ်ဆိုတဲ့ကတိကိုတစုံတရာလူလူရတယ်ဆိုတဲ့အနေထားမျိုးဖန်ပြီးပြေးလိုက်ဖို့လိုအပ်လာတယ်တကယ်တော့နှစ်တာရကြားတဲ့ကျိုးယိုးကြားတဲ့ဘယ်ဖွဲ့စည်းပုံပြောင်းရန်ချက်ကပြင်ပြီးမှမဟုတ်ဘူးသူတို့အေးမပါလောက်တဲ့ပြောင်းရန်ချက်ပေါ့ဗျာ
အဲ့မှာအဓိကကြားတဲ့ကျွန်တော်တို့နားလည်လောက်ပြောရင်ပေါ့လေစစ်တပ်က25ရာခိုင်နှုန်းယူထားတဲ့ကိစ္စဥပဒေပြုဖွဲ့စည်းမှာနောက်ဒုညီဌာနသုံးခုချုပ်ကိန်းထားတဲ့ကိစ္စနောက်တစ်ခုကတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေရဲ့ပြည်နယ်တွေမှာအထွေထွေအနာ executive power ကိုပြည်နယ်တွင်းကအမတ်တွေရဲ့ဆန္ဒနဲ့ဘ ഹു NLD ရဲ့ဆန္ဒအတိုင်းခန့်အပ်တဲ့စရကိစ္စတွေလို့ကျွန်တော်ထင်ပါတယ်အဲ့ဒီထဲမှာတိုင်းရင်းသားအရေးနဲ့ပတ်သက်လို့ကလုံးဝမဖြစ်နိုင်ဘူးလားခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကလည်းပဲသဘောတူမယ်ဆိုရက်လေသံထွက်ပါတယ
်ခုနတော့ဆုံးပြောတဲ့မှာပုံမှန်နေရာ67အဲ့ဒါကတိုင်းရင်းသားအရေးနဲ့ဆိုင်လာတယ်အဲ့ဒီလိုပြောင်းရမ်းချက်မျိုးကိုပြင်ကောင်းပြင်ပေးနိုင်တယ်ပြင်ကောင်းပြင်ပေးလိုက်နိုင်တော့ညာလည်းပဲအဲဒါကြီးကကိုပြည်နယ်မှာကိုကိုရဲ့လူမျိုးကိုကိုစားပြုတဲ့ဒီဥပဒေကြီးဖြစ်လာတော့နိုင်တော့ညာလေးပဲဒီအနှစ်သာရရောဘာမှတူတက်လာမှာမဟုတ်ဘူး။အကြောင်းလဲဆိုတော့ဖဲတွဲပြည်တော်စုပုံစံတော်ကိုသွားတဲ့အခါမှာဒီကရင်းကအကြဆုံးကတရားရှင်တရားရှင်ရလွတ်လပ်ပေးမလိုက်ထင်းမြက်ပြီးတော့အင်မတန်ပါဝါဖူးအားကောင်းတဲ့တရားရှင်ဖြစ်ရတယ်။ဒီနောက်ကြီးဖွဲ့စည်းပုံချီရန်ဥပဒေအောက်မှာဘယ်တော့မှဖြစ်နိုင်ဘာကြောင့်လဲစစ်ဘက်ဆိုင်ရာတရားစီရင်ရာရှင်ပြန်တရားစီရင်ဖြစ်နေ separate existence ဖြစ်နေ။ဘာကြောင့်စစ်ဘက်ဆိုင်ရာတရားစီရင်ကိုလုံးဝဖြုတ်ယူဖြစ်နေ။ဒါတော့မှရှင်းမနေဖြစ်ရုံမတော်နိုင်ဘူ
း။ဆိုတော့အခုဖွဲ့စည်းပုံထဲမှာတရားစီရင်ရေးဟာတကယ် separation of power ပြတ်ပြတ်သားသားပြတ်ထန်းမထားဘူးဆိုတဲ့သဘောလားခင်ဗျာ
။ရုပ်သက်ဆိုင်ရာတရားစီရင်ကိုအဲ့လိုပြတ်ထန်းမထားတဲ့အပြင်အရှင်ပြန်တရှိနေတဲ့စစ်ဘက်ဆိုင်ရာခွင့်ရုံးဟာအိတ်ကိုစိုးပါတယ်သူအလုံးအကြီးရယ်ကမ္ဘာလုံးကဘယ်နိုင်ငံမှမရှိဘူးအဲ့ဒီအောက်မှာဘာမှလုပ်လို့မရဘူးဘာပြဿနာတက်လာတက်လာစစ်တပ်ကျူးလွန်တဲ့ကိစ္စတွေဘာမှရည်ကလေးမရဘူးအဲ့တော့ကို့ပြည်နယ်မှာကို့အမတ်ကဟလာပြည်နယ်ဝန်ကြီးချုပ်ဖြစ်သွားတော့ညာလေပဲအဲ့ပြည်နယ်ဝန်ကြီးချုပ်မှာဘာအာဏာမှမရှိဘူးဘာကြောင့်လဲဆိုတော့ပြည်နယ်ပုံကျွေးလုတော့မယ်ဆိုရင်ငွေလိုတယ်လေကငွေဘယ်ရစီစဉ်လာမလဲအဲ့ငွေငွေကြီးစီမံခံဝဲမှုကိုယ့်အနေကိုဒီနေမှာလေပတ်နိုင်တဲ့နေသားမရှိဘူးဥပမာဆိုကြပါစို့ဗျာကျောက်ထွက်တဲ့ဒီနေမှာကျောက်ကရလာတဲ့ဘာနာငွေကြီးကိုသူ့ဒီနေမှာသူစီမံခံဝဲပိုင်ကမရှိဘူးအဲ့တော့ဘ ഹു ဘလောက်ပေးရမလဲဒီလိုမျိုးအဲ့ဆိုရင်တော့ဒီနေမှာစီမံခံဝဲပိုင်ကရှိသေးတယ်ခုတော့ကျောက်ထွက်တဲ့ဒီနေမှာကျတော့ကျောက်သွေးကပေးထားတယ်ကျောက်ကဝင်လာတဲ့ဝင်ငွေအကုန်လုံးကိုတော့ဘူရစီမံခံဝေးစားရတယ်။ဘလို့လို့ဒီဒီပြည်နဲ့တိုးတက်မလဲ။ဒီပြည်နဲ့မှာဘာဝင်ငွေရှိမလဲ။ဒီလိုအခြေအနေမျိုးအောက်မှာဥမာ960တလောက်ကိုပြင်ပေးလိုက်ရုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူ
း။နောက်တစ်ခုကအဲ့စစ်တပ်ကလွှမ်းမိုးနေတဲ့ကိစ္စဆိုတော့ပြည်နယ်တွေရဲ့စီးပွားရေးစီမံခံခွဲခွင့်သူတို့ပြည်နယ်ထွက်သရန်ဇာတာအပေါ်မှာသူတို့ရဲ့ဩဇာတစုံတရာအတိုင်းအတာထိသူတို့ရပိုင်ခွင့်တွေတော့မှမပြင်နိုင်ဘူးဆိုရင်စစ်တပ်ကပို့ချုပ်ကင်ထားတဲ့ဆိုရက်ကိစ္စတွေနဲ့ကြတော့ပို့ပြီးတော့ခက်ခဲမဲ့သဘောရှိနေပါဘောခင်ဗျာ
အိကုခက်ခဲတာပေါ့အဓိကဘာကြောင့်ခက်ခဲလဲရာကိစ္စအားလုံးကကာလုံနဲ့တည်းမှာရှိတယ်ဒါတော့ကာလုံကအနာရေးတော့ကိုချုပ်ကင်ထားရတာကာလုံကသုံးပြည့်ရဲ့တော့ဒီကဘာမှလုပ်လို့မရဒေါ်ဆက်စုကြည်တော့ဒီဘာမှလုပ်လို့မရအဲ့တော့သူ့ကိုဟာလာဒီဒီနိုင်ငံကြီးဆိုင်ရာတရားရုံးတွေယူဆောင်ခြင်းမှာကာကွယ်ပေးထားတဲ့အတွက်ဆုလက်ပြန်ပြီးရဲ့အနေနဲ့အဲ့လိုပိုးမမျိုးလေးတချို့ကိုပြင်ပြီးကောင်းပြင်ပြီးနိုင်တယ် အဲ့လိုပြင်ပေးလိုက်ပြီးတော့အဲ့ဒါလက်ခံရင်ဆက်သွားနေတယ်ပဲကလပ်ပါတော့။ဒီအနာရှင်စနေဆက်လက်သုရှိနေပြီးတော့ပြည်ကျုံစက်ခင်းနေဦးမှာပါဗျာ။အဲ့တော့ဒီဖွဲ့စည်းပုံတစ်ခုလုံးကဟိုတစားတစားပြင်နေရုံနဲ့မဖြစ်ဖြစ်နဲ့တကယ်နေလို့မရတဲ့အင်အိုကြီးတို့ပဲလုံအောင်ဆွဲဖြူပြီးတော့အစ်ပြန်ဆောင်မဲ့သဘောဖြစ်နေတာပေါ့ဗျာ။အားသိရှင်းတော့ဗျာအဲ့ဒီတိုင်းဥက္ကုဏီပြောခဲ ောင်းဆုံးတက်လေးခေခေပေါင်းဆုံးတက်လေးအခုကြည့်လေခင်ဗျာအသေးပဲမှမရှိပဲဒီရခိုင်ပြည်နယ်မှာဒီလောက်တိအောင်စစ်ပွဲတွေဖြစ်ပြီးတိုင်းမတည်မြင်ဖြစ်နေတဲ့ကိစ္စကြီးမှာ investment ဒီလာလုံးကြပါဆိုပြီးတော့ဒေါ်စန်းစုကြည်ကဖိတ်ခေါ်တယ်ဆရာသမီးဆိုတာဘလောက်များသဘောမကျတဲ့လေစဉ်းစားကြည့်တာပါရင်းချင်းရောမလုပ်နိုင်ဘဲနဲ့ဘယ်တော့မှတူတက်ဝင်မရနိုင်ဘူ
းနောက်တစ်ခုကဖွဲ့စည်းပုံပြင်ဆင်ရေးအသိခက်အောင်လုပ်ထားတယ်ပေါ့လေလွှတ်တော်မှာမဲစနေနေသွားမယ်ဆိုရင်ဒါပေမဲ့လူလူဆန္ဒခိုင်ပွဲလုပ်ပြီးတော့ဒီဟာကိုရုပ်သိမ်းနိုင်တယ်ဘာညာဆိုတဲ့အလားအလာတစ်ခုလည်းထောက်ပြကြတာရှိရတယ်ဥပဒေပညာရှင်တွေကဆိုတော့အဲ့ဒီကတိလုံမဲ့အခြေအနေရောဗမာပြည်မှာပြေးပါမလားဗျာ
လူလူဆန္ဒခိုင်ပွဲနဲ့တော့ရုပ်သိမ်းမှုတော့မဖြစ်ဘူးလူလူရှာမှုနဲ့ရုပ်သိမ်းမှာမရဘူးလူဆန္ဒခိုင်ပွဲလုပ်ခွင့်ပြေးပါဘူးမဟုတ်ဘူး
လူလူလှုပ်ရှားမှုကိုကစစ်တပ်ဘက်ကခွင့်ပြုပါမလားဆိုတာလေမေးစရာဖြစ်လာတာပေါ့
ဖြစ်လာတယ်သူတို့လည်းပဲသူ့အဖွဲ့အစည်းအပြောင်းလဲဖြစ်တာဟာအာဏာရှင်ကြီးအလိုကျနဲ့ဖြစ်တော့တာမဟုတ်ပါဘူးအာဏာရှင်ကြီးရဲ့အလိုဆန္ဒကိုဆန့်ကျင်ပြီးဖြစ်သွားခဲ့ကြတာဒီအဲ့လိုကျွန်တော်တို့စဉ်းစားမှာဖြစ်ပါတယ
်နောက်တစ်ခုကျွန်တော်နမူနာနှိုင်းရှင်ပြီးတော့လူတွေတော်များများနှိုင်းရှင်ပြောရတယ်ဒီစစ်တပ်ရဲ့ကြီးစိုးမှုကနေပြီးတော့တဖြည်းဖြည်းဒီမိုကရေစီအသွင်ပြောင်းသွားတဲ့အထက်မှာအင်ဒိုနီးရှားနိုင်ငံနဲ့နှိုင်းယှဉ်ပြီးပြောကြတာလည်းသိကြပါတယ်။ဆိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထူကဘယ်လိုနှိုင်းယှဉ်သုံးသပ်လိုပါလဲ
။အင်ဒိုနီးရှားနိုင်ငံကလူ့အဖွဲ့အစည်းအခြေခံပြောင်းသွားတာ။အင်ဒိုနီးရှားမှာအဓိကမီဒီယာတွေဖိနှိပ်မှုတွေတက်လာတဲ့အခါမှာမီဒီယာတွေဘက်ကဝိုင်းရက်ကြတယ်။အဲ့တော့အင်ဒိုနီးရှားလီဂယ်ဖောင်ဒေးရှင်းဆိုတာရှိတယ်။နောက်ကအများကြီးဘက်ကင်ပြလိုက်တယ်။ဒီပရက်ရှာနဲ့အင်ဒိုနီးရှားပြောင်းသွားတာယူပြောင်းသွားတာမဟုတ်ဘူး။အနာရှင်ကသူတို့ကသဘောကျလို့ဒါရင်းတော့ဆိုပြီးတော့မဟုတ်ဘူးလူတို့ကတိုက်ပြီးတော့ယူလိုက်တာဖြစ်တယ
်မြန်မာပြည်မှာလည်း88တုန်းကတော့တိုက်ခတ်ရတာပဲနောက်ပြီးတော့မီဒီယာမြန်မာပြည်ကမီဒီယာကရောအင်ဒိုနီးရှားမီဒီယာနဲ့ပဲလို့ကွဲလွက်နေလို့ခင်ဗျပြည်တွင်းမီဒီယာကိုပြောတာလားနိုင်ငံတကာမီဒီယာကိုပြောတာလားမသိဘူ
းပြည်တွင်းမီဒီယာလေ
ဟာ
ပြည်မှာမီဒီယာကြီးပြဿနာတက်သွားတဲ့အခါကျတော့မီဒီယာတွေဘက်ကလူတို့ကရက်တယ်နောက်ပြီးတော့ဒီဥပဒေဖွဲ့စည်းရေးရက်ပြီးတော့လူလူလှုပ်ရှားမှုဖြစ်သွားတယ်။အဲဒီမှာအဓိကပြောင်းလဲဖြစ်သွားတာလေ
။ဆိုတော့နောက်ဆုံးအနေနဲ့မြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းလဲရင်တိုင်းပြည်တိုးတက်စရာစစ်တိုးစရာဘာမှလမ်းမရှိဘူး။ဆိုတော့ဖွဲ့စည်းပုံပြောင်းလဲနိုင်မဲ့အသင့်လျော်ဆုံးလူလူရဲ့သက်မစဒီဝဲနဲ့ပြောင်းလဲနိုင်မဲ့နေရာရှိပါသေးရဲ့လား
။ရှိတော့ဗျာ။ဒီအခုပြီးလာတဲ့အချိန်တွေကိုကြင်ပြီးတော့ပထမတစ်ဒီချက်ကအထောင်ရှိဖွဲ့စည်းပုံအခြေခံဥပဒေရှိနေတဲ့ကာလပတ်လို့ငါတို့ဘဝကိုငါတို့ပြည်တော်စုတစ်ခုလုံးဘဝကိုဘယ်တော့မကောင်းဘူးဆိုတော့ရှင်းရှင်းနားလည်လက်ခံဖို့လိုပါတယ်။ဒုတိယချက်ကကိုလူချင်းနဲ့ဆက်ရပြောင်းဖွဲ့စည်းပုံကပါလေ။ကိုပြည်နယ်တွေလူချင်းနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကပါလေ။အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကကိုပြင်ဆင်ရေးဆွဲလှုပ်ရှားမှုအားကောင်းပေါ်လာကြည့်တမ်းပါအင်္ဂါကကြည့်မနေပါဘူးပြောင်းလဲဖြစ်လာပါပ
ါဒါမဲ့ဒါပြောင်းလဲမှကိုပြည်တော်စုကောက်မယ်တိုင်းပြည်ကောက်မယ်ကိုအတွက်လည်းအကျိုးရှိမယ်ဆိုတဲ့အစီမျိုးအထူးသဖြင့်ဒီစစ်တပ်ဘက်ကဒီလိုအစီမျိုးဝင်လာဖို့တော့အရေးကြီးတာပေါ့အဲ့ဒါကဖြစ်နိုင်ပါမလားအခုတည်းကတော့ဝင်လာဖို့မရသေးဘူးဆိုတဲ့သဘောပေါ့အစီမျိုးစစ်တပ်ဘက်မှာ
တကယ်တကယ်ကြတော့အခုအချိန်နဲ့ဒီကိုဒေါ်ဆန်းစကြီးကပြောရင်မကောင်းပါဘူးဒါမဲ့တိုင်းပြည်နာလုံးအကြီးလို့ပြောတာပါရှိအနာရှိနေဦးကာကွယ်ပေးနေသေးလို့ပါအဲ့ဒီတစ်ချက်ကရှိမှတက်ပြီးတော့ဖန်နေလို့ပါအဲ့ဒီအခြေအနေကြီးတာမရှိတော့ဘူးဆိုရင်စစ်တပ်ရဲ့အနာတီငယ်ကြီးကဒီကုန်းထုတ်เสียများစွာရှိလာတာ
လောလောဆယ်မှာတော့ဒေါ်ဆန်းစုကြည်နေရာမှာအစားထိုးမဲ့လူကအတော်လေးရှာတယ်လို့တော်တော်များများဆုံးသတ်ကြပါတယ်ဥအောင်ထူးပဲလို့သဘောလဲခေစားဝေးရော
အဲ့ဒီအတွေးခေါ်ဝယ်မှားနေကြတာကျွန်တော်တို့တိုင်းပြည်သွားမယ်လားညီမဒီဝေဘုံဝါတာမဟုတ်ဘူးမှန်ကန်တဲ့လူ့အဖွဲ့အစည်းတစ်ခုမှရှိတဲ့ရှိရတဲ့စနစ်ကောင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေ ကောင်းပြက်ကိုရှာဖွေရမှာဖြစ်တယ်။လူကောင်းလူတော်ကဒုတိယနောက်ကလိုက်မှာဖြစ်တယ်။အဲတော့စနစ်ကောင်းအောင်မှာလူကောင်းတွေပေါ်လာတယ်။ဒီလိုစဉ်းစားဖို့လိုပါတယ်။
တော်ရရှိပါခင်ဗျာ။ကြားခဲ့ရတာကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့အဆိုးရွားဆုံးနဲ့အခက်အခဲဆုံးအခြေအနေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အခြေအနေရရကိုထဲထဲဝင်ဝင်နဲ့အလားအလားဘယ်လိုရှိနိုင်လဲဆိုအောင်နားလည်သဘောပေါက်နိုင်ဖို့အတွက်တင်ပြလာရတာဖြစ်ပါတယ်လို့ပြောကြရင်ဒီတစ်ပတ်အစီအစဉ်ကိုဒီမှာရင်ညီကုန်းချုပ်လိုက်ပါခင်ဗျာကျေးဇူးတင်ပါတယ်
ဥကြဆန်သားရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသပတေးနေ့မနေ့ခင်းမှနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြနေပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စပိန်နိုင်ငံမက်ဒရစ်မြို့မှာကစားခဲ့တဲ့စပိန်လာလီဂါအမှတ်ပေးဘောလုံးပွဲမှာတော့ဘာစလိုနာက Real Madrid ကိုနိုင်သွားပါတယ်ကဘာကျော်ဘောလုံးသမား David Beckham ကိုဂုဏ်ပြုတဲ့ရုပ်ထုကိုတော့ LA Galaxy အသင်းကပြီးခဲ့တဲ့စနေနေ့မှာဖွင့်လှစ်ပြသလိုက်ပါတယ် Roger Federer ကတော့ Dubai Duty Free Championship Tennis ပြိုင်ပွဲမှာဘိုးဆွဲပြီးတော့ ATP Championship ကိုအကြိမ်တရာမြောက်ရသွားပြီဖြစ်ပါတယ်ဒီလိုတစ်ပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာစပိန်လာလီဂါမှာလူစိတ်ဝင်စားဆုံးနဲ့အရေးပါဆုံးပွဲလို့ဆိုရမယ့် Real Madrid နဲ့ Barcelona တို့ရဲ့ El Clasico ကိုတော့ Madrid မြို့မှာစနေနေ့ကကစားခဲ့ပါတယ်ဒါဟာ၄ရက်အတွင်းမှာဒီနှစ်သင်းဒုတိယကြိမ်တွေ့ကြတာပါပြီးခဲ့ပုံတစ်ခုနေ့ကစပိန်ရှုံးထွက်ပလာဆင်မီဖိုင်နယ်ဒုတိယအချက်မှာလည်းတွေ့ခဲ့ကြပြီးတော့အိမ်တုန်းကတော့ Barcelona က၃ဂိုးကိုမရှိနဲ့နိုင်ထားတာပါဒါကြောင့်ဒီပွဲကတော့ Real Madrid အသင်းအတွက်မကြေပွဲပြန်နှွဲပြီးတော့ချုံကျေးဆက်ဖို့အခွင့်အရေးလို့ပြောရမှာပါဒါပေမဲ့လည်းတကယ်တမ်းကစားတဲ့အခါမှာတော့ဘာစလိုနာအသင်းကပဲတကူကိုမရှိနဲ့နိုင်သွားခဲ့ပါတယ်ဘာစလိုနာအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ခရိုအေးရှားခွင်းလယ်လူ Ivan Rakitic က26နှစ်မှာသွင်းပေးခဲ့တာဖြစ်ပါတယ်ဘာစလိုနာဟာဒီပွဲနိုင်လိုက်တဲ့အတွက်26ပွဲအပြီးမှာအမှတ်60နဲ့ဇယားထိပ်ကနေဥဆောင်နေသလိုတတိယနေရာက Real ကို7မှတ်ဖြတ်ထားပြီးတော့ချန်ပီယံဖြစ်ဖို့လည်းပို့ပြီးတော့နှိစက်လာနေပါတယ်ခင်ဗျာအင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီတစ်ပတ်မှာအရေးပါတဲ့ပွဲစဉ်တချို့ကိုကစားခဲ့ပြီးတော့အပြောင်းလဲတချို့လည်းဖြစ်ခဲ့ပါတယ်။စနေနေ့ကတော့ဝမ်ဘလေးမှာတော့တော့တန်နဲ့အာဆနယ်တို့ရဲ့လန်ဒန်မြောက်ပိုင်းဒါဘီကိုကစားခဲ့ပြီးတော့တစ်ဖက်တစ်ဂိုးစီနဲ့ပွဲပြီးသွားခဲ့ပါတယ်။အာဆနယ်ကရမ်ဇီဂိုးရင်သွင်းတာကိုဟယ်ရီကိန်းကပယ်နယ်တီကနေပြန်ချေလို့တဂိုးစီတည်ရဖြစ်နေချိန်ပွဲပြီးကနေမှအာဆနယ်ကပယ်နယ်တီရခဲ့ပေမဲ့အိုဘာမီယန်ကန်နာကိုစပါကိုသမားလော်ရက်စ်ကာကွယ်သွားလို့တဂိုးစီနဲ့ပြီးသွားပြီးတော့အာဆနယ်အတွက်အဖိုးရန်၃မှတ်နှစ်နာသွားခဲ့ပါတယ်။အစလုံးဟာဒီပွဲတည်ကြသွားလို့စပါကိုအမိလိုက်နိုင်ဖို့ခွင့်ရတစ်ခုလက်လွတ်ခဲ့ရတဲ့အပြင်ဒီဘက်မှာမန်ချက်စတာယူနိုက်တက်ကလည်းဆောက်သမ်တန်ကိုအကျိတ်နဲ့ကစားပြီး3ဂိုး2ဂိုးနဲ့နိုင်လိုက်လို့မန်ယူကအဆင့်၄ကိုတက်လာပြီးတော့အာဆနယ်ကအဆင့်၅နေရာကိုရောက်သွားခဲ့ပါတယ်ဒီဘက်မှာမန်စီးတီးကလည်းဘုံမောက်ကိုတကူကိုမရှိနဲ့နိုင်ပြီးတော့လီဗာပူးကအက်ဗတန်နဲ့ဂိုးမရှိတည်ကြသွားတာကြောင့်မန်စီးတီးက81မှတ်နဲ့ဇယားထိတ်ကိုတက်လာပြီးတော့လီဗာပူးကအဆင့်၄ဖြစ်သွားပါတယ်ခင်ဗျာပရီးမီးယားလိဂ်တန်းစင်းဆုံးမှာရောက်နေတဲ့ဖိုလမ်အသင်းကတော့နီဗျာကလောဒီယိုရေနီယာရီကိုနီဗျာဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ပြီးခဲ့တဲ့သတင်းဘက်ကဆောက်သမ်တန်ကို၂ဂိုးကုန်ရှိနဲ့ရှုံးပြီးတဲ့နောက်ဖိုလမ်မှာအဆင့်19မှာရောက်နေတဲ့အတွက်အခုလိုထုတ်ပယ်လိုက်တာပါ။ဖိုလမ်ကရေနီယာရီကိုပြီးခဲ့တဲ့နိုဝင်ဘာလမှာနီဗျာဖြစ်ခန့်ခဲ့ပြီးတော့အဲ့နောက်ရပောင်106ရက်အကြာမှာထုတ်ပယ်လိုက်တာပါ။သူနေရာမှာတော့အသင်းရဲ့နီဗျာတူဖြစ်တဲ့စကော့ဘာကာကိုယာယီနီဗျာဖြစ်နဲ့ခန့်လိုက်ပါတယ်။ဖိုလမ်အသင်းအနေနဲ့တန်းစင်းဆုံးကနေလွတ်မြောက်နိုင်မှုကတော့အတော်လေးကိုရုန်းကန်ရမယ့်အနေအထားမှာရှိနေပါတယ်ခင်ဗျာအင်္ဂလန်သင်းကောင်းဆောင်ဟောင်းဒေးဗစ်ဘက်ခမ်ကတော့အမေရိကန်မေဂျာလိဘောလုံးသမိုင်းမှာပထမဆုံးရုပ်တုထုပြီးတော့ဂုဏ်ပြုခံရတဲ့ဘောလုံးသမားဖြစ်လာခဲ့ပါပြီ LA Galaxy အသင်းကဒေးဗစ်ဘက်ခမ်ကိုဂုဏ်ပြုတဲ့အနေနဲ့ LA Galaxy ကိုရဲ့အပြင်ဘက်မှာသူ့ရဲ့ရုပ်ထုကိုထုလုပ်ပြီးတော့မတ်လ၂ရက်နေ့ကဖွင့်လှစ်ပြသခဲ့ပါတယ်အမေရိကန်မေဂျာလိဘောလုံးလောကမှာဒေးဗစ်ဘက်ခမ်စွမ်းဆောင်ပေးခဲ့တာတွေကိုဂုဏ်ပြုတဲ့အနေနဲ့အခုလိုဂုဏ်ပြုလိုက်တာလည်းဖြစ်ပါတယ်သူ့ကိုဂုဏ်ပြုခဲ့ရတဲ့ပတ်သက်ပြီးတော့ David Beckham ပြောတာကတော့
Our city, our home. From day 1 when myself
ဒါကကျွန်တော်တို့ရဲ့မြို့ကျွန်တော်တို့ရဲ့အိမ်ပါပဲဒီမြို့ကိုပထမဆုံးရောက်ခြင်းတည်းမှာပဲကျွန်တော်ရော Victoria ရောခလေးတွေပါကိုယ့်အိမ်ကိုယ့်ရာကိုယ့်မြို့ကိုရောက်တယ်လို့ခံစားရပြီးအဲ့ဒီအတွက်လည်းအမြဲတမ်းကျေးဇူးတင်ပါတယ်တိတ်မကြတော့တဲ့ဒီနေ့တစ်ချိန်ချိန်မှာကျွန်တော်ကလေးတွေဒီကိုလာပြီးသူတို့အဖေအကြောင်းကျွန်တော်တို့ဒီမှာရခဲ့တဲ့အောင်မြင်မှုတွေကိုတွေ့ကြမှာပါအဲ့ဒီအတွက်ကျွန်တော်ကျေးဇူးတင်ပါတယ်ကျွန်တော်ကလေးတွေပြီးတော့သူတို့ရဲ့ကလေးတွေဒီကိုလာပြီးဒါကငါတို့အဖေဒါကငါတို့အဖိုးလို့ပြောပြီးဂုဏ်ယူကြမှာပါအဲ့ဒီအတွက်ကျေးဇူးတင်ပါတယ်
You
ဒေးဗက်ကန်ဟာ2008ခုနှစ်မှာ LA Galaxy အသင်းကိုပြောင်းလာခဲ့ပြီးတော့ပြောင်းလာပြီးတဲ့နောက်ပိုင်းမှာဥရောပကနာမည်ကြီးကစားသမားတချို့လည်း American Major League ကိုပြောင်းလာနေကြတာဖြစ်ပါတယ်။ David Beckham မှာ Galaxy အသင်းနဲ့တူ Major League Club ကိုနှစ်ကြိမ်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။ Dennis Bryant ရဲ့ဘက်မှာတော့ Roger Federer ဟာ ATP Champion Super Club ကိုအချိန်ကြာမြောက်ရသွားပြီးတော့သမိုင်းမတိုင်အသစ်တစ်ခုကိုတိုက်ထူလိုက်ပါပြီ။ဒူဘိုင်းမှာပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့တဲ့ Dubai Duty Free Championship Dennis Bryant Final မှာRoger Federer က Greek ကStefanos Tsitsipas ကို6-4-6-4နဲ့အနိုင်ရပြီးတော့ ATP Champion Super League ကိုအကြိမ်တရာမြောက်ရသွားခဲ့ပါတယ်။အခုလိုအနိုင်ရတဲ့ပတ်သက်ပြီး Federer ပြောတာကတော့
Well it makes me look back at how it all started.
ခုလို ATP Champion Super League ကိုအကြိမ်တရာနိုင်လိုက်တဲ့အတွက်2000ခုနှစ်ကမီလန်မှာစပြီးအနိုင်ရတာကိုပြန်တွေးကြည့်မိပါတယ်။အဲ့ဒီမတိုင်ခင်ကတနေ့နေ့တော့ငါ Champion Super League ရရမယ်ဆိုပြီးအခု Champion Super League စုစုပေါင်း100ကိုရပြီးချိန်မှာကိုကိုကိုတော့တိတ်မယုံသလိုပါပဲဒီမတိုင်ခင်ကတော့90ကျော်လောက်မှာတရားပြည့်နိုင်တယ်ဖြစ်နိုင်တယ်လို့စိတ်แทဖြစ်မိပြီးဒါကကျွန်တော်အတွက်ကြီးမားတဲ့အောင်ပွဲပါကျွန်တော်ကိုပံ့ပိုးပေးတယ်ကျွန်တော်ရဲ့အဖွဲ့ကိုကျေးဇူးတင်ပါတယ်ကျွန်တော်အတွက်တော့အိမ်မက်တွေအမှန်တကယ်လက်တွေ့ဖြစ်လာတာပါအခုလိုဒီပွဲကိုအနိုင်ရလိုက်တဲ့အတွက်ရော ATP ပြိုင်ပွဲမှာအချိန်တရားမြောက်အနိုင်ရလိုက်တဲ့အတွက်ကျေနပ်မိပါတယ
်ဖက်ဒရယ်ဟာသူ့ရဲ့ပထမဆုံး ATP Champion ဆုကိုတော့2000ခုနှစ်ကအီလီနိုင်ငံမီလန်မြို့မှာကစားတဲ့ပွဲမှာအနိုင်ရခဲ့တာဖြစ်ပါတယ်ဒါပြင်အခုဒူဘိုင်းပြိုင်ပွဲကိုနိုင်လိုက်တဲ့အတွက်လည်းကမ္ဘာအဆင့်၄နေရာကိုပြန်တက်လာခဲ့ပြီဆိုတာပြောကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ကြာ
ကိုရနိုင်စီစဉ်တက်ဆက်ပြနေတဲ့အားကစားသတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနက်9နာရီခွဲချိန်တွေမှာကြည့်ရှုနိုင်ကြပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ကပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရဲ့ရုပ်သံလိုင်းမှာကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25နဲ့32တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုပုံသူပုဂ္ဂိုလ်နေညာပိုင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင
်။မြောက်ကိုရီးယားရဲ့ဒီကမစ်ဆိုင်းတုံးစမ်းသပ်စကန်နဲ့ပြစ်စင်တွေကိုပြန်လည်တိစောက်နေတဲ့သတင်းတွေရရှိထားတဲ့အကြောင်းတောင်ကိုရီးယားမီဒီယာတခုနဲ့အမေရိကန်ပုဂ္ဂလိကသုတေသနဌာနတစ်ခုကပြောဆိုလိုက်ပါရယ်။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ဘက်တွန်ချန်ရီဒေသကဆိုဟေးဂျိုတူးလွတ်တင်တဲ့စကန်မှာစောက်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်နေတယ်လို့တောင်ကိုရီးယားလွတ်တော်အမတ်တီထံထောက်လိုက်ရရှိတွေကတကားပိတ်အစီရင်ခံတင်ပြခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရုံးဝသတင်းကဒီနေ့ပဲဖော်ပြလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်ပြည်တော်စုကပြည်ပြသားသားရက်တီဖို့အမေရိကန်ထက်လွတ်တော်မှာပါတီနီယက်စလုံးကအမှတ်တွေကဆုံးဖြတ်လိုက်ကြပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဟနိုင်းမြို့တော်မှာဆွေးနွေးပွဲသဘောတူညီချက်တစ်စုံတရားမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်လွတ်တော်မှာသဘောတူခဲ့ကြတာပါ။ American Thomas Tran ရဲ့ ကျူးဆောင်ရှင်နေအောင် Market ကိုရင်ဟာအောက်လွတ်တော်ထောက်လိုင်း Competition မှာဒီနေ့လည်းထပ်မံထွက်ဆိုမှုရှိနေပါတယ်ရှင်နေအောင်ကိုရင်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအောက်လွတ်တော်နဲ့ထက်လွတ်တော်ထောက်လိုင်း Competition မှာနှစ်ကြိမ်တကားပိတ်ထွက်ဆိုခဲ့တာပါနေပြည်တော်မှာလွတ်တော်အစည်းအဝေးနေ့ Waiting Drone ရဲ့လွတ်တွင်ခဲ့ဆိုတဲ့ဆွဆွဲခြင်းနဲ့ဖန်ဆီးထားတဲ့ပြင်သစ်ကဘာလက်ခီးသွားလွတ်ရစီလို့ဒီနေ့ပဲထောင်ကပြန်လွတ်ပေးလိုက်ပါပြီအသက်28နှစ်အရွယ်အာသာဒုကလုစုကိုတော့ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာဖန်ဆီးခဲ့ပြီးခွင့်ပြုချက်မရှိဘဲပြည်ပကပြစ်စည်းတည်ဆောင်လာမှုတွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့ထောင်ရန်တလအပြစ်ပေးခံခဲ့ရတာပ
ါဗော်ဒူးနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွေဦးကြီးညာပေးသွားတာပါဒီညာအစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒန်ခရစ်တန်ဖြစ်ပါတယ်ရှင်မနေ့ဖန်ကြာသာပရိနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ19 19နဲ့25တို့ကနေနာဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နာဆင်နိုင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.